Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမှာခင်ဗျာ2024ခုနှစ်ဒီဇင်ဘာလ18ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဒီကနေ့ညမှာအစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇောင်းလိုင်းကဆောင်ရွက်ပေးမှာပါဒီကနေ့ညမှာတော့ဒီနေ့ညထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းနိုမီတာ19လိုင်းနိုမီတာ25လိုင်းနိုမီတာ30တို့အပြင်စနေတနင်္ဂနွေမှာလိုင်းနိုမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့အတူပဲတင်ဆက်သွားမှာပါသတင်းတွေထဲမှာဆိုလို့ရှိရင်မော်စကိုမှာဘုံးပေါက်တဲ့အတွက်ရုရှားနျူကလ িয়ার နဲ့ဇီဝဓာတုတပ်ဖွဲ့အကြီးအကဲဒုတိယဗိုလ်ချုပ်ဂျီတူသေဆုံးသွားပါတယ်။စီးရီးယားမှာ ISD ခေါင်းထောင်ထမလာနိုင်အောင်အမေရိကန်ကလေကြောင်းကနေတိုးမြင့်တိုက်ခိုက်နေပါတယ်။ KNU ကရင်အမျိုးသားအစည်းအရုံးရဲ့ဌာနချုပ်ဟောင်းမာနေဘလော့ကို KNU တပ်တွေပြန်လည်သိမ်းပိုက်လိုက်ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုဥစားတင်ပြပေးပါမှာပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။သတင်းတွေပြန်နှာစင်ကြရမယ်အထက်မှာဆိုရင်တော့တရုတ်အစိုးရကတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ကြတဲ့ကီအိုကချင်ကောင်းဆောင်တွေပြန်ရောက်လာကြပါပြီ
။ပြန်ရောက်ပြီ။ဌာနရေးလိုပေါ့။အနေဆက်ဒေတာဒီရင်းချမ်းရဲ့အကြောင်းတွေပြည့်ပွဲဒီရက်တုတ်ကိစ္စတွေပြောတယ်လို့ကြားတယ
်။ဒီအကြောင်းသတင်းပေးပို့ချက်အပြည့်စုံနဲ့အတူရခိုင်တိုက်ပွဲနောက်ဆုံးအခြေအနေမာနေပလော့စခန်းကို KNU ကပြန်လည်သိမ်းပိုက်လိုက်တာနဲ့ထိုင်းနိုင်ငံမှာကျင်းပမဲ့မြန်မာရေးဆွေးနွေးပွဲအပေါ်သုံးသပ်ချက်စတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြပါမယ်။အဲဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြပေးသွားမှာဖြစ်ပါတယ်။ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုကိုဇော်မိုးကျော်နဲ့ကျွန်တော်ဇဝန်လိုင်းတို့ကတင်ပြပေးကြမှာပါခင်ဗျာ
။ရုရှားနိုင်ငံမော်စကိုမြို့တော်မှာဒီကနေ့ဘုံးပေါက်ကွဲခဲ့တဲ့အတွက်နျူကလ িয়ার ဇီဝဓာတုကာကွယ်ရေးတပ်ဖွဲ့တပ်မှူးဒုတိယဗိုလ်ချုပ်ကြီးအိုက်ဂေါ်ကာလို့စ်နဲ့အခြားတကူတည်ဆုံသွားကြောင်းရုရှားအာဏာပိုင်တွေကအတည်ပြုပြောဆိုပါတယ်။တိုက်ခိုက်မှုဟာယူကရိန်းလက်ချက်ဖြစ်တယ်လို့လဲယူကရိန်း SBU တပ်ဖွဲ့ကိုကိုကာပီရိုက်တာနဲ့ AFP သတင်းတွေကဖော်ပြကြပါတယ်ဒုတိယဗိုလ်ချုပ်ကြီးအိုက်ဂေါ်ကာလို့ဖ်နဲ့လက်ထောက်ဟာသူတို့နေထိုင်ရာတိုက်ခန်းတွဲတစ်ခုကနေလမ်းပေါ်ကိုထွက်လာခြင်းအနည်းအနားမှာရပ်ထားတဲ့လျှက်စစ်မော်တော်ဆိုင်ကယ်မှာထောင်ထားတဲ့ဘုံးပေါက်ကွဲခဲ့တာကြောင့်တေဆုံသွားခဲ့တာလို့ရုရှားစုံစမ်းရေးကော်မတီကထုတ်ပြန်ပါတယ်သုံးနှစ်ကြာယူကရိန်းအပေါ်တူကျော်စစ်အတွင်ရုရှားတပ်တွေဓာတ်လက်နဲ့အသုံးပြုမှုနဲ့ဆက်နွယ်ပြီးတေဆုံသူဒုတိယဗိုလ်ချုပ်ကြီးကိုယူကရိန်းအစိုးရကတရားစွဲဆိုပြီးနောက်တနေ့မှပဲဘုံးပေါက်ကွဲမှုဖြစ်ခဲ့တာပါပြီးခဲ့တဲ့အောက်တိုဘာလတည်းတုန်းကယူကရိန်းစစ်ပွဲအတွင်ရုရှားတပ်တွေဓာတ်လက်နဲ့အသုံးပြုတိုက်ခိုက်နိုင်အောင်စီစဉ်ခန့်မှုနဲ့ဒုတိယဗိုလ်ချုပ်ကြီးကာလော့ဖ်ကိုပြည်ထောင်ကဒဏ်ခတ်အရေးယူခဲ့ပူပါတယ
်ရုရှားကရုရှားယူကရိန်းစစ်ပွဲအတွင်းမြောက်ကိုရီးယားကရုရှားကိုငွေကြေးနဲ့စီးရဲအကူအညီတွေပေးနေတဲ့အပြင်ပယ်ထည့်မြစ်ဆိုင်တုံးအစီအစဉ်တွေဆက်လုပ်နေတဲ့အတွက်အမေရိကန်ပြည်ထောင်စုကမြောက်ကိုရီးယားနဲ့ရုရှားကိုတန်ခတ်အရေးယူမှုတွေထပ်မံလှုံ့ဆော်လိုက်ပါတယ်။ဒီအရေးယူမှုတွေမှာမြောက်ကိုရီးယားဗန်နေဗိုလ်ချုပ်တွေနဲ့တခြားတာဝန်ရှိသူတွေပါဝင်တယ်လို့ရုရှားရဲ့ရင်းနှီးတင်ပို့တဲ့ကုမ္ပဏီတွေလည်းပါဝင်ပါတယ်။မြောက်ကိုရီးယားဗန်နေထဲမှာအရှေ့မြောက်ဒေသကရုဆွန်အထူးစီးပွားရေးဆောင်ရဲ့အကြီးဆုံးဘဏ်တစ်ခုဖြစ်တဲ့ Golden Triangle Bank လည်းပါဝင်ပါတယ်။ဒါအပြင်ပျုံယမ်းမြို့တော်အခြေစိုက်ကိုရီးယားမန်ဒယ်ငွေချေးဘဏ်တို့လည်းပါဝင်ပါတယ်။ဒီဘဏ်ဟာတရုတ်ပြည်အနှံ့သူ့ရဲ့ကိုယ်စားလှယ်တွေရှိတယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီချိန်ထဲမှာပဲတောင်ကိုရီးယားကလည်းမြောက်ကိုရီးယားနဲ့ရုရှားစီးရေးပူးပေါင်းဆောင်ရွက်နေမှုတွေအတွက်လူပုဂ္ဂိုလ်12ဦးနဲ့ကုမ္ပဏီ15ခုကိုတန်ခတ်အရေးယူလိုက်ကြောင်းအင်္ဂါနေ့ကထုတ်ပြန်ပါတယ်အခုလိုတန်ခတ်အရေးယူမှုမှာအမေရိကန်တောင်ကိုရီးယား EU ဗြိတိန်ဂျပန်ဩစတြေးလျအစုစုပေါင်း10နိုင်ငံပါဝင်ပြီးမြောက်ကိုရီးယားနဲ့ရုရှားစီးရေးပူးပေါင်းဆောင်ရွက်မှုပေါ်အပြင်းထန်ရှုံးချတဲ့ပူးတွဲကြေညာချက်တစ်စောင်ကိုလည်းဒီနေ့အင်္ဂါနေ့မှာထုတ်ပြန်ပါတယ်မြောက်ကိုရီးယားရဲ့ယူကရိန်းအပေါ်စီးရေးကူညီပေးမှုဟာပဋိပက္ခကိုပိုကျပြန့်သွားစေပြီးအနေရရှိကြောင်းဒါ့အပြင်ကုလသမဂ္ဂကချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေကိုလည်းချုပ်ဖောက်ရကြတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်
စီးရီးယားနိုင်ငံမှာသမ္မတဘာရှာအယ်အာဆတ်ဖျောက်ချပြီးတပုန်နေအောင်ပွဲခံခဲ့တဲ့အခြေအနေကို IS အစ္စလာမစ်စစ်သွေးကြတဲ့ကအခွင့်ကောက်ယူမှာစိုးရိမ်နေတဲ့အမေရိကန်ကလေကြောင်းကနေတိုးမြင့်တိုက်ခိုက်မှုတွေပြုလုပ်နေပါတယ်။ရုရှားတပ်ဖွဲ့တွေနဲ့လေကြောင်းစစ်ကူတွေကြားသမ္မတအာဆတ်အစိုးရတပ်တွေကင်းလက်နေလေရှိတဲ့စီးရီးယားနိုင်ငံအလယ်ပိုင်းက IS စစ်သွေးကြပစ်မှတ်တွေကိုဒုတိယအကြိမ်အဖြစ်အမေရိကန်တိုက်လျင်တွေကမနေ့တုန်းကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။ အာဆာအစိုးရနဲ့ရုရှားထိန်းချုပ်ခဲ့ဘူးတဲ့နယ်မြေတွေကစစ်သွေးကြွခေါင်းဆောင်တွေစကန်တွေကိုတိုက်ခိုက်ခဲ့တာဖြစ်ကြောင်းအရှေ့အလယ်ပိုင်းဒေသကိုတာဝန်ယူရတဲ့အမေရိကန်စစ်တပ်အလယ်ပိုင်းဒေသကိုယ်ကိုယ်ဌာနကပြောဆိုပါတယ်IS စစ်သွေးကြွတွေအပေါ်စီးရေးအရာဆက်လက်ဖိအားပေးဖို့ကြိုးရတဲ့စစ်စင်ရေးဖြစ်တယ်လို့လည်းပြောပါတယ်။တနင်္လာနေ့ကပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့နေရာတွေနဲ့လူပုဂ္ဂိုလ်တွေဘသူတွေဆိုတာကိုတော့အမေရိကန်စစ်တပ်ကထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ Syria အလယ်ပိုင်းက IS ပြစ်မှတ်85ခုကိုအမေရိကန်ကလေကြောင်းကနေတရားစင်ကျော်လောက်အချိန်တရားစင်ကျော်လောက်တိုက်ခိုက်ခဲ့တာသတင်းပတ်တပတ်အကျော်မှာဒုတိယအချိန်ဖြစ်ပါတယ်
။ဂါဇာဒေသမှာ Hamas တွေကိုစစ်စင်တိုက်ခိုက်နေတဲ့အစ္စရေးအနေနဲ့ဂါဇာဒေသကိုလူညုံရေးရထိတ်ချုပ်နိုင်တော့မယ်လို့အစ္စရေးကာကွယ်ရေးဝန်ကြီးအစ္စရေးကတ်စ်ကဒီကနေ့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။ဂါဇာဒေသအတွင်းဟာမတ်စစ်သွေးကြွတွေနဲ့အစိုးရဆိုင်ရာလုပ်ငန်းတွေကိုနှိမ်နှင်းဖယ်ရှားပြီးရင်အစ္စရေးအနေနဲ့လူညုံရေးအရာဂါဇာကိုထိတ်ချုပ်နိုင်တော့မှာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးကတ်စ်က X လူမှုကွန်ရက်မှာရေးသားဖော်ပြပါတယ်။အစ္စရေးရဲ့စစ်စင်ရေးဟာဟာမတ်စ်တွေအနေနဲ့ပြီးခဲ့တဲ့2023ခုနှစ်အောက်တိုဘာလကလူ1,100ကျော်သေဆုံးခဲ့တဲ့တိုက်ခိုက်မှုမျိုးထပ်မံမလုပ်နိုင်ဖို့ဖြစ်တယ်လို့လည်းသူကဆိုပါတယ်။ဂါဇာကိုလည်းအစ္စရေးသိမ်းပိုက်ထားတဲ့ဂျော်ဒန်မြေအနောက်ဘက်ကမ်းဒေသ West Bank အခြေအနေမျိုးနဲ့သူကနိုင်ရှင်ပြောဆိုထားပါတယ်။အနောက်ဘက်ကမ်းဒေသမှာအစ္စရေးထိန်းချုပ်ထားပြီးပုံမှန်ဝင်ရောက်စီးနင်းတာတွေဖမ်းဆီးတာတွေလုပ်လို့ရှိပါတယ်။အစ္စရေးကတော့အကြမ်းဖက်လုပ်ရက်တွေကိုတားဆီးဖို့လို့ဆိုပါတယ်။ဂါဇာဒေသကိုအစ္စရေးကထိန်းချုပ်မယ်ဆိုရင်အမေရိကန်ပြည်ထောင်စုနဲ့ကုလသမဂ္ဂကမျှော်မှန်းထားတာတွေနဲ့ဆန့်ကျင်ဘက်ဖြစ်နေပါတယ်။ဂါဇာဒေသမှာဟာမတ်စ်တွေကိုဖယ်ရှားပြီးရင်အစ္စရေးအနေနဲ့အဲ့ဒီဒေသမှာဆက်ပြီးမနေနိုင်ဖို့ပြီးခဲ့တဲ့အောက်တိုဘာလတည်းတုန်းကအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုခဲ့ပါတယ်။ထို့အတူပဲကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကလည်းဂါဇာဒေသကိုအနောက်ဖက်ကမ်းဒေသတစ်စိတ်တစ်ပိုင်းကိုအုပ်ချုပ်နေတဲ့ပါလက်စတိုင်းအာဏာပိုင်တွေကတာဝန်ယူအုပ်ချုပ်ဖို့မျှော်လင့်ကြောင်းပြီးခဲ့တဲ့စက်တင်ဘာလကပြောဆိုပါတယ်။အစ္စရေးရဲ့ထိုးစစ်အတွင်းဂါဇာဒေသမှာသေဆုံးသူ4,500ကျော်သွားပြီလို့ဂါဇာကျန်းမာရေးတာဝန်ရှိသူတွေကထုတ်ပြန်ထားပါတယ်ခင်ဗျာ။
ပြည်ရေးအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.5kHz 15953 9.25kHz 11803 9.30kHz 9963တို့အပြင်စနေတနင်္ဂနွေမှာ9လက်မီတာ190kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ရေးအင်္ဂါနေ့ညပဲသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်KNU ကရင်အမျိုးသားအစည်းအရုံးရဲ့ဌာနချုပ်စခန်းဟောင်းဖြစ်တဲ့ထိုင်းမြန်မာနယ်စပ်တောင်ရင်မြကန်းဘော်ကမာနေဘလော့စခန်းကိုစစ်ကောင်စီတပ်တွေလက်ထဲကနေပြန်လည်သိမ်းယူလိုက်ကြောင်း KNU တာဝန်ရှိသူကပြောဆိုပါတယ်စစ်ကောင်စီထိန်းချုပ်ထားတဲ့စခန်းကိုမကြသေးခင်ကစတင်ထိုးစစ်တိုက်ခိုက်ပြီးအခုနောက်ဆုံးသိမ်းပိုက်နိုင်ခဲ့တာဖြစ်တဲ့အကြောင်းဒီကနေ့အင်္ဂါနေ့မှာ KNU ရဲ့တာဝန်ရှိသူတူဖြစ်တဲ့ဖရိုစောသမိန်ထွန်းကိုကိုးကားပြီး AFP သတင်းကဖော်ပြပါတယ်KNU အဖွဲ့အတွင်ခရီးရန်နဲ့ဗုဒ္ဓဘာသာဝင်တွေအကြားသဘောထားခွဲလက်ခဲ့ပြီးနောက်မြန်မာစစ်ကောင်စီတပ်တွေကမာနေဘလော့ကို1995ခုနှစ်မှာသိမ်းယူခဲ့ပါတယ်။အဲ့ဒီဒေသကိုနောက်ပိုင်းမှာစစ်ကောင်စီတပ်တွေနဲ့ DKBA Democratic ကရင်ဗုဒ္ဓဘာသာတပ်မတော်တို့ကထိန်းချုပ်ထားခဲ့ပါတယ်။မာနေဘလော့ဟာတချိန်ကတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့1988ခုနှစ်ဒီမိုကရေစီအင်အားစုတွေစုပေါင်းထားတဲ့တပ်ပေါင်းစုရုံးဆိုင်ရာဌာနချုပ်ဖြစ်ခဲ့ပြီးအဝေးရောက်အမျိုးသားညွန်ပေါင်းအစိုးရ NCG UB ရုံးဆိုင်ခဲ့တဲ့ဒေတာလည်းဖြစ်ပါတယ်။မာနေဘလော့ကိုလက်လွတ်ဆုံးရှုံးလိုက်ရတဲ့စစ်ကောင်စီတပ်တွေဟာ drone တွေကိုအသုံးပြုပြီးဆက်လက်တိုက်ခိုက်နေပေမဲ့စခန်းကိုတော့ KNU တပ်တွေကထိန်းချုပ်ထားပြီလို့ဖရိုစောသမိန်ထွန်းကပြောပါတယ်။2021ခုနှစ်စစ်တပ်က NLD အစိုးရကိုအာဏာသိမ်းပြီးနောက် KNU ကရင်အမျိုးသားအစည်းအရုံးနဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ်။KNU ဒေတာအတွင်းစစ်အာဏာသိမ်းမှုကိုစတင်တိုက်ခိုက်နေတဲ့ပြည်သူ့ကာကွယ်ရေးတပ် PDF တပ်ဖွဲ့တွေရှိသလို NUG လက်အောက်ခံတပ်ဖွဲ့တွေလည်းရှိနေပါတယ
်။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာပထမဆုံးအကြိမ်သတင်းစာရှင်းလင်းပွဲကျင်းပခဲ့ပြီးကိစ္စရအတော်များများကိုဖြေကြားတောက်ခဲ့ပါတယ်။ပူလီယိုရောဂါကာကွယ်ဆေးအသုံးပြုဖို့ကိစ္စကိုတော့ယုံကြည်ပေမဲ့တခြားကာကွယ်ဆေးတွေရဲ့အသုံးပြုမှုအပေါ်မှာတော့စစ်စစ်ရမှာဖြစ်ကြောင်းထရန့်ကပြောပါတယ်အစိုးရကကာကွယ်ဆေးမဖြစ်မနေထိုးခိုင်းတာကိုမယုံကြည်တဲ့အကြောင်းနဲ့တခြားဆေးဝါးတွေရဲ့ဈေးနှုန်းကိုကြောက်အောင်လုပ်မယ်လို့ကတိပြုခဲ့ပြီးယူကရိန်းစစ်ပွဲရပ်တန့်ဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ယူကရိန်းသမ္မတဇယ်င်စကီတို့နှစ်ဦးစလုံးနဲ့စကားပြောမယ်လို့လည်းထရန့်ကပြောပါတယ်တချိန်တည်းမှာပဲဒေါ်နယ်ထရန့်ရဲ့လိင်ကိစ္စအရှုပ်တော်ပုံကိုဖုံးပြဖို့အတွက်လျှို့ဝှက်ငွေပေးခဲ့တဲ့စီးပွားရေး ကိုမှတ်တမ်းကိုလိမ်လည်ခဲ့တဲ့အမှုနဲ့ပတ်သက်ပြီးဒေါ်နယ်ထရန့်ကိုအပြစ်ရှိကြောင်းဆုံးဖြတ်ထားတာကိုဒီတိုင်းပဲထားတဲ့အကြောင်းနယူးယောက်တရားသူကြီးတူကဆုံးဖြတ်လိုက်ပါတယ်ထရန့်ရဲ့ဥပဒေအကျိုးဆောင်အဖွဲ့ကသမ္မတတဦးအနေနဲ့ပြစ်ဒဏ်ကင်းလွတ်ခွင့်ရတဲ့ဆိုတော့တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုထောက်ပြပြီးအခုလိုအပြစ်ရှိကြောင်းဆုံးဖြတ်ချက်ကိုပယ်ချဖို့ရှောက်ထားလိုက်တာပါအခုချမှတ်လိုက်တဲ့41မျက်နှာရှိတဲ့တရားရုံးဆုံးဖြတ်ချက်မှာထရန့်ရဲ့လုပ်ရဟာပုဂ္ဂလိကလှုပ်ဆောင်ချက်ဖြစ်ပြီးသမရအခွင့်အာဏာနဲ့သက်ဆိုင်မှုမရှိတဲ့ကြောင်းတရားသူကြီးဟွမ်မာချန်ကရေးသားထားပါတယ်ထရမ့်ကတော့ဒီအမှုအလုံးမှာအပြစ်မရှိဘူးလို့ထွက်ဆိုထားပြီး2024ခုနှစ်ရွေးကောက်ပွဲကိုအနောက်ရှက်ပေးဖို့လို့ပြောဆိုထားပါတယ်ဒီအမှုနဲ့ပတ်သက်ပြီးပြစ်ဒဏ်အမိန့်ကိုနိုဝင်ဘာလ26ရက်နေ့မှာချမယ်လို့သတ်မှတ်ထားပေမဲ့ရွေးကောက်ပွဲမှာအနိုင်ရသွားတဲ့အတွက်ဒါကိုလည်းရက်အကန့်အသတ်မရှိရွှေ့ဆိုင်းထားပါတယ်ခင်ဗျာ
တောင်ကိုရီးယားသမရယွန်ဆုကျိုးရဲ့6နှစ်ကြီးသာကြာခဲ့တဲ့ဆေးဟုတ်ချုပ်ရေးကျင်းညာခံမှုကိုစစ်ဆေးဖို့တက်တဲ့အထောက်အထားတွေထပ်မံရရှိနိုင်ဖို့အတွက်သမရယုံကိုဝင်ရှာဖို့စုံစမ်းစစ်ဆေးရေးတာဝန်ရှိသူတွေကစူးစမ်းခဲ့ပါတယ်ဒီအကြောင်းကိုယုံဟပ်သတင်းဌာနကဖော်ပြပါတယ်ဆေးဟုတ်ချုပ်ရေးကျင်းညာခံမှုကြောင့်သမရယုံကိုစနေနေ့ကလွှတ်တော်မှတရားစွဲဆိုဖြုတ်ချခဲ့ပြီးသမရအာနာကနေယာယီရပ်ဆိုင်းထားခဲ့ပါတယ်ရဲနဲ့အာကရိလိုက်ဆောင်မှုတိုက်ဖြစ်ရေးယုံအဖွဲ့ကအရာရှိကြီးတွေကိုစစ်ဆေးတဲ့ပူပေါင်းအဖွဲ့ဟာသမရယုံလုံခြုံရေးအဖွဲ့အသုံးပြုတဲ့တယ်လီဖုန်းမှတ်တမ်းအချက်အလက်တွေကိုရယူဖို့ကြိုးပမ်းနေတာဖြစ်ပြီးအထူးသဖြင့်ရဲကော်မရှင်နာမင်းကြီးအသုံးပြုခဲ့တဲ့ဖုန်းမှတ်တမ်းတွေကိုလိုချင်တာဖြစ်တဲ့အကြောင်းပူပေါင်းအဖွဲ့ကိုကိုးကားပြီးယုံဟပ်သတင်းဌာနကတင်ပြပါတယ်အခုလိုသမတာယုံကိုဝင်ရှာဖို့ကြိုးပမ်းတာကဒုတိယအကြိမ်ဖြစ်ပြီးဒီဇင်ဘာလ17ရက်နေ့တုန်းကလည်းအခုလိုကြိုးပမ်းခဲ့ပါတယ်ဒါပေမဲ့လည်းသမတာယုံကအချက်အလက်တချို့ကိုတော့ပူပေါင်းအဖွဲ့ကိုပေးအပ်ခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးရဲတပ်ဖွဲ့နဲ့သမတာယုံကမှတ်ချက်မပေးသလိုစုံစမ်းစစ်ဆေးရေးပူပေါင်းအဖွဲ့ကလည်းမှတ်ချက်ပေးပြောဆိုခြင်းမရှိပါဘူ
းထိုင်ဝမ်ကျွန်းကိုရှာရှာပါပါရောက်ရှိလာတဲ့တရုတ်ကိုယ်စားလှယ်အဖွဲ့ကိုတင်းမာမှုတွေရှော့ချရေးတိုက်ပေမြို့တော်ပေါ်ကဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်ငင်းချမ်းရေးကိုလိုလားကြောင်းနဲ့ထိုင်ဝမ်ကျွန်းအနီးစစ်တင်းဘောတွေလေရင်တွေသွာလာနေတာကိုရှော့စေလိုကြောင်းထိတ်တိုက်ရင်ဆိုင်မှုတွေကိုဆွေးနွေးမှုတွေကသာကြော်လွှမ်းနိုင်မှာဖြစ်ကြောင်းရှန်ဟိုင်းမြို့တော်ဝန်ခွာယွမ်းကတက်ရောက်လာတဲ့တိုက်ပေရှန်ဟိုင်းနှစ်ပတ်လည်နီနိုဖလေဝဲမှာတိုက်ပေမြို့တော်ဝန်ချန်ဝမ်အန်းကပြောကြားလိုက်ပါတယ်တင်မာမှုတွေနဲ့ခက်ခဲတဲ့ကာလတွေမှာဆက်သွယ်ပြောဆိုဖို့ပိုလိုအပ်တယ်ဆိုတာအမြဲပြောလို့ရှိပါလေလို့လည်းတိုက်ပေမြို့တော်ဝန်ကအခန့်အနားမှာကြပြဆန်းဆန်းပြောဆိုခဲ့ပါတယ်ထိုင်ဝမ်ကျွန်းကိုလက်အောက်ခံဖြင့်သဘောထားတဲ့တရုတ်နိုင်ငံကမကြာသေးခင်ကစစ်တင်းမောတွေလေရင်တွေကိုဆစ်လွတ်နေတာပါနီနိုဖလေဝဲကျင်းပနေတဲ့ဒီနေ့မှာလဲတရုတ်စစ်လေရင်ဆယ်စင်းနဲ့စစ်တင်းမော9စင်းကိုလွန်ခဲ့တဲ့24နာရီတွင်ဖြတ်တန်းသွားလာတာထောက်လန်းတွေ့ရှိခဲ့တဲ့အကြောင်းထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာနောက်ဆုံးရရှိထားတဲ့သတင်းတွေကိုကိုဇော်မှုကျော်နဲ့အတူတင်ပြပေးခဲ့တာပါခင်ဗျာ View American အတန်ကနေအင်ကာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းပြပိုချက်တွေကိုတင်ပြပေးတော့မှာမို့ပထမဦးဆုံးတော့တရုတ်အရာရှိတွေနဲ့ကချင်ကောင်းဆောင်တွေဘာတွေဆွေးနွေးခဲ့ကြသလဲဆိုတာကိုကြည့်ကြရအောင်ပါကချင်လွတ်လပ်ရေးအဖွဲ့ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ပန်လာနဲ့အဖွဲ့ဟာတရုတ်နိုင်ငံခီးစဉ်အတွင်းနေဆက်ဒေသတည်ငြိမ်ရေးနဲ့ကုန်သွယ်ရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့ KIO ကပြောပါတယ်တရုတ်နိုင်ငံနဲ့နေဆက်မှာတင်ငင်ရေးဆွေးနွေးတဲ့တစ်ချိန်တည်းမှာပဲဗမောအပါဝင်ကချင်ပြည်နယ်မှာတိုက်ပွဲတွေလည်းဆက်ဖြစ်နေတာပါကချင်ပြည်နယ်ကနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးမမျှသတင်းအောင်ကတင်ပြပေးပါပါခင်ဗျာ
ကချင်လူလတ်ရေးအဖွဲ့ KIU ဥက္ကဋ္ဌနဲ့ကိုယ်စားလှယ်အဖွဲ့ဟာတရုတ်အစိုးရရဲ့ဖိတ်ကြားချက်အရဒီလဒီဇင်ဘာ10ရက်နေ့ကတရုတ်နိုင်ငံကိုတွားရောက်ခဲ့ပါတယ်အခုခါမှာတော့ KIU ဥက္ကဋ္ဌနဲ့ကိုယ်စားလှယ်အဖွဲ့ဟာဌာနချုပ်လိုင်စာကိုပြန်ရောက်လာပြီဖြစ်တဲ့အကြောင်းနဲ့အဓိကဆွေးနွေးတဲ့အချက်တွေကို KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူက view ကိုအခုလိုပြောပါတယ
်။ဟုတ်ကဲ့ပြန်ရောက်ပြီ။အတီးရင်ကျွန်တော်တို့ကိုပြောတာတော့မရှိဘူးနော်။ဒါပေမဲ့ကြားနာတော့ခါတိုင်းလိုပေါ့။ခါတိုင်းလိုအနေသက်တဲ့ဒီရင်းချမ်းရဲ့အကြောင်းတွေဟိုတိုက်ပွဲတွေရတ်တုတ်ကိစ္စတွေပြောတယ်လို့ကြားတယ်နော်နေသက်ကိစ္စတွေပေါ့နော်အဲ့ဒါဒီစူးနေတယ်လို့ကြားတယ်အမှတရုတ်ရဲ့အဲဒီဆုံးဖြတ်ချက်တခုခုစုထားတာကတော့ကျွန်တော်တို့မကြားပြရဘူးအဲ့ဒါကတော့မရှိတော့ပါဘူ
း KIU ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဘန်လာနဲ့အဖွဲ့ဟာတူပြည်သူနိုင်ငံရေးအတိုင်ပင်ခံ conference CPPCC ဘဟုကော်မတီအဖွဲ့ဝင်ဟူကန်းနဲ့တွေ့ဆုံခဲ့တဲ့အကြောင်းလေးဘုံမူကြီးနော်ဘူကအတည်ပြုပါတယ်ဒီလ၁၂ရက်နေ့ကုမင်းမြို့မှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာ ကချင်ပြည်နယ်တခြားနေဆက်ဂိတ်တွေကိုပြန်လည်ဖွင့်လှစ်တာတွေလည်းရှိခဲ့ပါတယ်။ဒါပေမဲ့ဒီကနေ့ထိနေဆက်ဂိတ်တွေမှာလူနဲ့ကုန်ပစ္စည်းအဝင်ထွက်တွေဟာအရင်လိုပုံမှန်တော့ပြန်မဖြစ်သေးပါဘူး။လောလောဆယ်မှာတော့ဗမော်မြို့မှာစစ်ကောင်စီနဲ့ KIA တပ်ပေါင်းစုတွေကြားတိုက်ပွဲတွေဆက်ပြင်းထန်နေပြီးတော့ဒီအပိုင်းမှာတော့ခေါလံဖူးဒေသပြည်သူစစ်စခန်းတစ်ခုကိုသိမ်းယူရန်ရှိခဲ့တဲ့အကြောင်းဗမော်ကြီးနော်ဘူးကပြောပါတယ်။
ဘမဘမကတပ်ပွဲတော့ဆက်ဖြစ်ပါရယ်ဒီမှာသူချတာမရှိပါဘူးငါးရက်နဲ့ငါးရက်နဲ့ညနေပိုင်းမှာဟောဖူးတက်ကအာနေပြီးတော့စစ်အင်းအားခုနစဝန်ချက်လောက်ရှိတဲ့စခန်းကိုပတ်ငါရှိပါတယ်ဟုတ်ကဲ့အဲ့ဒါဒေတာအခေါ်လေဟေးစီလို့ခေါ်ရတာ
ဒေတာရင်းသတင်းမီဒီယာတွေမှာတော့ဒီလ15ရက်နေ့ကတင်းယူတာဖြစ်တဲ့အကြောင်းဖော်ပြတာတွေရှိပါတယ်ဒီလ12ရက်နေ့ကတော့မိုးကောင်းမြို့နယ်အတွင်းစစ်ကောင်စီနဲ့ရှမ်းနီပူးပေါင်းတပ်စစ်ကြောင်းကိုKIA ကကြားဖြတ်တိုက်ခိုက်ခဲ့တဲ့အကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးမယ်ဘုံမွီးနော်ဘူကတော့မကြားသိရကြောင်းပြောပါရယ် KIA နဲ့ပူးပေါင်းတပ်တွေဟာမြေရှာတပ်တုထွက်ရှိရာပန်ဝါဒေသနဲ့နေကြားကုန်သွယ်ရေးစခန်းတည်ရှိရာကံပိုက်တီပါဝင်ရခိုင်ကချင်ထူးဒေသတည်းနေမြေအလုံးကိုသိမ်းယူခဲ့ပါရယ်ရခိုင်ကချင်ထူးဒေသတည်းဟာလက်စစ်ကားတွေ smartphone တွေလေစွမ်းရင်သုံးတပ်ပိုင်းတွေမှာအဓိကသုံးတဲ့မြေရှာတပ်တုထွက်ရှိရာဒေသဖြစ်ပြီးမြန်မာနိုင်ငံဟာကမ္ဘာမှာမြေရှားသတ္တုအများဆုံးထွက်တဲ့နေရာလေးဖြစ်တယ်လို့ Global Witness အစီရင်ခံစာကထုတ်ပြန်ထားပါတယ်။ဒီလိုထွက်ရှိတဲ့မြေရှားသတ္တုဟာတရုတ်နိုင်ငံကိုအဓိကတင်ပို့နေပြီးတော့ယခင်သုံးနှစ်တာကာလအတွင်း American Dollar 1.4 Billion ရှိတဲ့အကြောင်းလည်းဖော်ပြပါတယ်။ပြီးခဲ့တဲ့ GIO ဥက္ကဋ္ဌရဲ့တရုတ်နိုင်ငံခရီးစဉ်မှာမြေရှားသတ္တုထုတ်လုပ်တင်ပို့ရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့တာရှိမရှိမေးမြန်းတာမှာတော့ဘုံမွေးနော်ဘူးကအခုလိုဖြေကြားပါတယ်။
နော်လည်းပါတယ်လို့တော့ပြောတယ်ဒါပေမဲ့ဘယ်လိုအဆွေးနွေးတယ်ဆိုတော့ပြည်ရဲကတော့ကျွန်တော်တို့မသိရသေးပါဘူ
းလက်ရှိမှာတော့ကချင်ပြည်နယ်အတွင်းမှာဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေတာကြောင့်ဒေသခံတွေကိုဆက်သွယ်မြင်းမြန်းနိုင်မှုအခက်အခဲတွေရှိနေတယ်လို့ကချင်ပြည်နယ်တိုက်ပွဲချင်းနေတဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာလည်းမရှိသေးပါဘူးရှင
်မမသစင်အောင်တင်ပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့စစ်ကောင်စီဘက်ကအကြဆုံးများနေတဲ့ရခိုင်ပြည်နယ်ကတိုက်ပွဲနောက်ဆုံးအခြေအနေကိုလည်းတင်ပြပေးကြပါမယ်။ရခိုင်ပြည်နယ်အမ်းမြုံနယ်ကစစ်ကောင်စီတပ်စခန်းအများအပြားကိုအာရခတ်တပ်တော် AA အဖွဲ့ကထိန်းချုပ်ထားပြီးအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုသိမ်းပိုက်နိုင်ဖို့ထိုးစစ်ဆင်နေတယ်လို့ဒေသခံအနေနဲ့အကဲခတ်တွေကပြောပါတယ်။အမ်းမြုံနယ်ကတိုက်ပွဲတွေအတွင်းစစ်ကောင်စီတပ်ဖွဲ့ဝင်ယာနဲ့ချီလက်နဲ့ချတာရှိကြောင်းလဲ AA အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်ကစီးရီးတင်းမာမှုနောက်ဆုံးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုမခင်လေးပြောပြပေးပါဦးခင်ဗျာ။
အာရခတ်တော်အေအေကလာနဲ့ချီထိုးစစ်ဆင်နေတဲ့အမ်းမြူနယ်မှာနေမြီတော်တော်များများကိုထိမ့်ချုပ်ထားပြီးနောက်ဆုံးကြံနေတဲ့စစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုထိမ့်ချုပ်နိုင်ဖို့ကြိုးပမ်းနေတယ်လို့ဒေသခံတွေကပြောပါတယ်။နပါခစစ်ဌာနချုပ်အနီးဒီကနေ့အထိတိုက်ပွဲတွေလည်းဆက်လက်ပြင်းထန်နေတယ်လို့ရခိုင်စစ်ရေးစောင့်ကြည့်နေသူတဦးကပြောပါတယ်။တန်က
တော့လေလိုက်ပေါ်မှာပဲတက်နေတာပါ။ဟောကတည်းကအမြင်နဲ့အချိန်တွေမှာတော့အဲ့မှာတိုက်ခိုက်နေတဲ့လူတွေတင်းနေပြစ်တယ်လေအဲ့နပခဌာနချုပ်ပဲဝန်ကျင်မှာကိုလေကမိဟုံတောက်ပြီးဖြစ်နေကြတယ်အများကြီးလေကြောင်ရတော့ပြင်းရတော့ကတော့အဲ့နေခောက်လိုက်ပါတယ်သူတို့ရှိတယ်လို့ပုံစံမျိုးလို့တက်တော့ပြောတယ်ဒါပေမဲ့သူတို့အဲ့နေရာကတော့တွန့်နေနေတာလည်းရှိတယ်စစ်ကောင်စီကဒီအကြောင်းကလည်းဆက်မပြတ်ဖြစ်နေတယ်အဲ့စစ်ကူတွေပါတယ်ဟာလေအဲ့ဟိုကတော့တောင်စားအဲ့ဘက်တွေကလည်းဆန်းနေတာထိထိတက်ဖွက်တွေအဲ့ဘက်တွေလည်းအများကြီးဖြစ်လို့ရှိ
အမ်းမြူနယ်မှာတိုက်ပွဲပြင်းထန်နေချိန်မှာပဲစစ်ကောင်စီတပ်ဖွဲ့ဝင်ယာနဲ့ချီလက်နဲ့ချခဲ့တယ်လို့ဆိုရဲဗီဒီယိုမှတ်တမ်းတစ်ခုကိုလည်းအေအေအဖွဲ့ကမနေ့ကပဲထုတ်ပြန်ထားပါတယ်စစ်ကောင်စီကတော့အမ်းမြူနယ်ကိုမကွေးတိုင်းဘက်ကနေအမ်းပဒန်းလန်တရုတ်ပိုက်လိုင်းတစ်လျှောက်ကနေစစ်ကူတွေပို့နေတာရှိတယ်လို့လည်းစီရေးဆောင်ကြည့်သူတွေကပြောပါတယ်တစ်ဆက်ထဲမှာပဲအာရခတက်တော်အေအေအနေနဲ့ရခိုင်တောင်ပိုင်းကဂွားမြူနယ်ကိုလည်းထိုးစစ်ဆင်တိုက်ခိုက်နေစေဖြစ်ပြီးနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေတာပါလက်ရှိမှာတော့ AA ထိုးစစ်ဟာဂွားမြို့ပေါ်အထိထိုးဖောက်ဝင်ရောက်နေပြီးစစ်ကောင်စီဘက်ကတော့လေကြောင်းရေကြောင်းတွေကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ရခိုင်စီရေးစောင့်ကြည့်နေသူကပြောပါတယ်
။ဂွားမှာနေရအဲမြို့ထက်မှာပဲဖြစ်နေတာတကယ်အဲစစ်ကောင်စီကနေနေအဲမတိုင်ချောင်းဘက်အဲဘက်အတက်မှာအဲတမိုင်းကျော်နမိုင်းခန်းအောင်လို့တို့မှာလည်းလည်းကြီးရတွေ့တဲ့ခံထားတဲ့ကုန်းစခန်းလေးရှိတယ်။အဲဒီဘက်တွေမှာတော့တို့လူတွေနားဆုံးတယ်လို့တို့ကျန်လို့တည်ရတယ်ကြားတယ်အာဝါဆက်ပြီးကြန့်ထန်နေတယ်အဲ့မှာဒေကြောင်းလေကြောင်းလည်းလည်းကြီးအဲ့ကွာမျိုးမှာပဲစုနေတာဘူးတော်တော့ဖြစ်နေတာပဲ
အာရခတက်တော်အေအေအနေနဲ့ရခိုင်ပြည်နယ်အတွင်းကတောင်ကုန်းနဲ့မောင်တော်မြို့နယ်တွေကို ဒီလာထဲမှာပဲထိန်းချုပ်ခဲ့ပြီးရခိုင်ပြည်နယ်အတွင်းကမြို့နယ်12ခုနဲ့ချင်းပြည်နယ်ကပလောဝမြို့နယ်တွေကိုသိမ်းပိုက်ခဲ့ကြောင်းကြေညာထားပါတယ်။အမ်နဲ့ဂွားမြို့တွေကိုသိမ်းပိုက်နိုင်ဖို့အေဘက်ကထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပြီးကြံရှိနေသေးတဲ့ကြောက်ဖြူမန်အောင်နဲ့စစ်တွေမြို့တွေကိုလည်းအေအေကပိတ်ဆို့ထားကစီအေအယဖိအားပေးနေတာပါ။စစ်ကောင်စီတပ်ဖွဲ့ဝင်အကြီးတန်းအရာရှိတွေပါဖမ်းဆီးခံရပြီးလက်နက်ချသူယာနဲ့ချီရှိနေတယ်ဆိုတဲ့သတင်းတွေအပါအဝင်ရခိုင်ပြည်နယ်စီရင်အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကတော့လက်တလောသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးရှင
်။ရခိုင်ပြည်နယ်ကတိုက်ပွဲနောက်ဆုံးအခြေအနေတွေကိုမခင်လေးတင်ပြပေးခဲ့တာပါခင်ဗျာ။တော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။ခုဆက်ပြီးတော့မန်နယ်ပလော့စကန်ကို KNU ကပြန်လည်သိမ်းပိုက်လိုက်တဲ့သတင်းကိုတင်ပြပေးပါမယ်။ကင်မျိုးသားစီယုံ KNU ဌာနချုပ်ဟောင်းရှိရာမာနေပလော့ဒေတာမှာနောက်ဆုံးလက်ကျန်အဖြစ်ကြန့်ရှိတဲ့ချေမြန်တိုင်ရင်ခမရ613စခန်း613နိုဒေးစခန်းကိုဒီဇင်ဘာလ16ရက်နေ့က KNLA KNDO နဲ့ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်လိုက်တယ်လို့ KNU ကသတင်းထုတ်ပြန်ပါတယ်။ဒီအကြောင်း VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ခင်ဗျာ
။မြန်မာစစ်ကောင်စီတပ်တွေတက်ဆွဲထားတဲ့မာနေပလော့ဒေတာကချေမြန်တက်ရင်ခမရ613စခန်းနူဒီစခန်းဟာထိုင်းမြန်မာနယ်စပ်တောင်ရင်မြစ်ဘေးမှာရှိပြီး KNU တပ်မ9နယ်မြေထဲမှာဖြစ်ပါတယ်ဒီစခန်းဟာမာနေပလော့ဒေတာကနောက်ဆုံးလက်ကျန်စခန်းဖြစ်ပြီးကရင်အမျိုးသားကာကွယ်ရေးတပ် KNDO နဲ့ပူးပေါင်းတပ်တွေကဒီဇင်ဘာလ16ရက်နေ့မှာတိုက်ခိုက်သိမ်းပိုက်ခဲ့တာဖြစ်တယ်ဆိုပြီး KNU ဘက်ကဆိုပါတယ်ချင်းမြန်တက်ရင်ခမရ613စခန်းဖြစ်တဲ့ .913 လို့သတ်မှတ်ထားတဲ့နိုဒေးစခန်းကိုသိမ်းဖို့အတွက်ပြီးခဲ့တဲ့နိုဝင်ဘာလကလေးက KNU နဲ့ပူးပေါင်းတက်တွေက Y1 ပိတ်ဆို့ခဲ့တာဖြစ်ပြီးဒီဇင်ဘာလ16ရက်နေ့ကျမှအပီးသက်သိမ်းယူနိုင်ခဲ့တယ်ဆိုပြီးပူးပေါင်းတက်ဖွဲ့ဘက်ကခေါင်းဆောင်တဦးကလည်းပြောပါတယ
်ကျွန်မလည်းဘလောနဲ့တစ်ဆက်တည်းပေါ့နော်ကျွန်တော်အဲ့ဒီစခန်းကကျွန်တော်ဒီမနေ့ကနေရော KNL နေနဲ့ပူပေါင်းတက်တရားနေရောတိုက်ခိုက်သိမ်းတက်လဲနှစ်30ကျော်သူတို့တက်ဆွဲရတာပေါ့နော်အញ្ញက KNU ပြေဆွဲတဲ့အချိန်မှာ PKD နဲ့စစ်တပ်နဲ့ပေါင်းပြီးထိုင်ရတဲ့စခန်းပေါ့အခုဒီမှာတော့ကျွန်တော်တို့ဆူဆစ်ပြန်ပြီးတော့အဲ့စခန်းကိုသိမ်းလိုက်တယ်ကျက
် KNL ရဲ့စီးရေးဦးဆောင်မှုအောက်ဖြစ်တဲ့တပ်မခွနဲ့ကွန်မန်ဒိုတက်ခွဲ KNDO တက်ခွဲတရင်20နှစ်တက်မာ9ကွန်မန်ဒိုတက်ခွဲတို့ပူးပေါင်းပြီး FFD ဒရုန်းတက်ဖွဲ့မြေပြင်ချင်းမုံရေးတက်ဖွဲ့တက်မာ9ဒရုန်းဖွဲ့ Federal Wing ဒရုန်းဖွဲ့တို့ပူးပေါင်းပြီးဒီဇင်ဘာလ16ရက်နေ့ညနေ 4:00 ခွဲအချိန်လောက်မှာမာနေပလော့ဒေတာက .913 တက်ရင်စခန်းနဲ့အမြောက်တက်ခွဲ311တို့ကိုအပြီးသက်ချင်းမုံနိုင်ခဲ့တယ်လို့လည်း FFD ဒရုန်းတက်ဖွဲ့ကလည်းသတင်းထုတ်ပြန်ခဲ့ပါတယ်မာနေပလော့ဒေတာကစခန်းနေဖြစ်တဲ့ကစောဝါလီဖူလောကုံမြောက်ကုံကဲကောကျိုးစတဲ့တပ်စခန်းတွေကိုပူပေါင်းတပ်တွေကပိတ်ဆို့တိုက်ခတ်ခဲ့တာကြောင့်အဲ့ဒီစခန်းတွေကိုစွန့်ခွာပြီးအခုကျသွားတဲ့ဗျူဟာစခန်းအဆင့်ရှိတဲ့ .913 နိုဒေးစခန်းမှာသွားပြီးတော့ပူပေါင်းခဲ့ကြတာပါ KNU ရဲ့ဌာနချုပ်ဟောင်းမန်နယ်ပလော့စခန်းဟာတပ်ပေါင်းစုအဖွဲ့ဝင်တွေစခန်းထိုင်နေကြတဲ့နေရာဖြစ်ပြီးအထင်ကရဌာနချုပ်လည်းဖြစ်ပါတယ်ဒီမန်နယ်ပလော့စခန်းကိုမြန်မာစစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေမြေပြင်ထိုးစစ်တွေနဲ့1995ခုနှစ်ဇန်နဝါရီလကုန်ပိုင်းလောက်မှာစစ်တပ်နဲ့ DGBA ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်သိမ်းယူခဲ့တာဖြစ်ပါတယ်။အခုစစ်ကောင်စီရဲ့ချင်းမြန်တက်ရင်ခမရ613စခန်းလက်လွတ်ဆုံးရှုံးရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင
်။မအေးအေးမှတင်ပြပေးခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့ထိုင်းနိုင်ငံမှာမကြခင်ရပိုင်းတွင်ကျင်းပဖို့ရှိတဲ့မြန်မာအရေးဆွေးနွေးပွဲအပေါ်တုံ့တက်ချက်ကိုလည်းတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံအရေးထိုင်းနိုင်ငံမှာအင်ရှင်ဖြစ်ကျင်းပမဲ့အင်းနီချင်းနိုင်ငံတွေနဲ့အာဆီယံနိုင်ငံတွေရဲ့အလို့သဘောဆွေးနွေးပွဲဟာဒေတာရိုက်နိုင်ငံတွေအကြားတူညီတဲ့ချင်းကပ်မှုရှာဖို့အစပြုခြေလှမ်းဖြစ်နိုင်တယ်လို့ထိုင်းနိုင်ငံမှာအစိုးရရဲ့မူဝါဒအစိုးရနဲ့ပတ်သက်တဲ့မူဝါဒတွေအကြံပေးလေးရှိတဲ့ပညာရှင်တွေနဲ့သုတေသနအဖွဲ့အစည်းတစ်ခုဖြစ်တဲ့မဟာဗျူဟာမူဝါဒရေးဆွဲရေးဌာနအကြီးအကဲကသုံးသပ်ပါတယ်။တချိန်ထဲမှာစစ်ကောင်စီကျင်းပမဲ့ရွက်ောက်ပွဲကိုနိုင်ငံရေးထွက်ပေါက်တစ်ခုအဖြစ်ထောက်ခံရေးလမ်းစာရှာတာမျိုးလည်းဖြစ်နိုင်တယ်လို့ရှုမြင်ပါတယ်။ဒီအကြောင်းကိုသိန်းထိုက်ဦးကဘန်ကောက်မြို့ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဒီဇင်ဘာလ20ရက်နေ့ဘန်ကောက်မြို့မှာကျင်းပမယ်မြမအရေးလွတ်တော်ဆွေးနွေးပွဲကို Extended Consultation Meeting လို့ခေါ်ပြီးထိုင်းနိုင်ငံဂျာယီဝင်ကြီးကိုလည်းတက်ရောက်မှာဖြစ်သလိုမြမအင်ဒီချင်းနိုင်ငံတွေဖြစ်တဲ့တရုတ်၊အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နဲ့လာအိုနိုင်ငံကကိုယ်စားလှယ်တွေလည်းတက်ရောက်မှာဖြစ်တဲ့အကြောင်းထိုင်းနိုင်ငံဂျာယီဝင်ကြီးဌာနကကြေညာထားပါတယ်။မြန်မာစစ်ကောင်စီကတော့စစ်ကောင်စီနိုင်ငံသားကြီးဝင်ကြီးဦးတန်းစွေနဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်မယ်လို့ကြေညာထားပါတယ်။ထိုင်းနိုင်ငံသားကြီးဝင်ကြီးဌာနကနေဆက်လုံခြုံရေးနဲ့ နေဆက်ကျော်ရာဇဝတ်မှုတွေနည်းနည်းကိစ္စတွေကိုဆွေးနွေးမယ်ဆိုပြီးတော့စောစောပိုင်းကပြောဆိုထားတာပါ
On 20 December 2024 in Bangkok His Excellency Mr. Marit Sengyampong Minister of Foreign Affairs of Thailand
ထိုင်းနိုင်ငံကြားရေးဝန်ကြီး Marit Sengyampong ဆာကိုတိုင်တက်ရောက်မယ်ဒေသတွင်းနိုင်ငံတွေကနိုင်ငံကြားရေးဝန်ကြီးတွေတက်ရောက်မယ်အစည်းအဝေးဖြစ်တဲ့အကြောင်းထိုင်းနိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရကအိတ်စ်လူမှုကွန်ရက်မှာကြေညာထားတာပါထိုင်းနိုင်ငံမှာအစိုးရနဲ့ပတ်သက်တဲ့မူဝါဒတွေကိုကြံပေးလေရှိတဲ့သုတေသနအဖွဲ့တစ်ခုဖြစ်တဲ့မဟာဗျူဟာမူဝါဒရေးဆွဲရေးဌာနမှူးဆောင်ဒါရိုက်တာမစ္စတာပတ်နာဂျန်ဝီရော့ဖ်ကတော့အစည်းအဝေးနဲ့ပတ်သက်လို့ VOE ကိုခုလိုပြောပါတ
ယ် We all hope that we will restart something that is positive.
အကောင်ဘက်ကတစ်ခုခုကိုပြန်စနိုင်ဖို့ကျွန်တော်တို့အားလုံးမျှော်လင့်ထားပါတယ်မြန်မာနိုင်ငံကအခုရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတော့ဖြစ်လာနိုင်ခြေအပေါ်မှာပြင်ဆင်ထားဖို့လည်းဖြစ်နိုင်ပါတယ်အင်းကြီးချင်းနိုင်ငံတွေနဲ့အာဆီယံနိုင်ငံတွေကဒီရွေးကောက်ပွဲကိုဘယ်လိုထောက်ပံ့ပေးမလဲဆိုတာအပြေရှားနိုင်ဖို့ပထမဦးတည်ချက်ဖြစ်ပါတယ်ဒုတိယကတော့အင်းကြီးချင်းနိုင်ငံတွေအနေနဲ့မြန်မာအရေးကိုချဉ်းကပ်ရမှာအားလုံးပူးပေါင်းဆောင်ရွက်ဖို့ဘုံသဘောတူညီချက်ရှာဖို့ဖြစ်နိုင်ပါတယ်မြန်မာအရေးမှာအိန္ဒိယကတစ်မျိုး၊တရုတ်ကတစ်မျိုး၊အာဆီယံကတစ်မျိုးချင်းကပ်ပုံတွေမတူကြတဲ့အတွက်ကွဲလွဲချက်တွေရှိနေပါတယ်။ပုဂ္ဂိုလ်ရေးရပြောရရင်သိပြီးထူးထူးခြားခြားရလက်ကောင်းတွေထွက်မယ်လို့ကျွန်တော်မမျှော်လင့်ပါဘူး။ဒါပေမဲ့အ ਨੇ ဆုံးရွေးကောက်ပွဲနဲ့ပတ်သက်လို့အမြင်သဘောထားတွေအ ਨੇ ဆုံးထွက်လာနိုင်ပါတ
ယ်။ Many of the people, many of the groups will not participate or boycott.
ရွေးကောက်ပွဲမှာတော်တော်များများပါဝင်မှာမဟုတ်ပါဘူး။ရွေးကောက်ပွဲကျင်းပတဲ့ရည်ရွယ်ချက်ကိုယ်တိုင်ကစစ်ကောင်စီရဲ့အုပ်ချုပ်မှုကိုတရားဝင်အောင်လုပ်ဖို့ဖြစ်ပါတယ်။ဒီတော့ဒီရွေးကောက်ပွဲဘယ်လိုဆက်ကျင်းပမလဲဆိုတာလည်းအတိအကျသိဖို့ခန့်နေပါတယ်။ဒါပေမဲ့ရှေ့မတိုးတာနောက်မဆုတ်တာအခြေအနေကတော့တခုခုတော့ပြောင်းလဲရမယ်၊စလုပ်ရမယ်ဆိုတဲ့သဘောထားကပြည်ထောင်နိုင်ငံရဲ့သဘောထားဖြစ်ပါတယ်။ရွေးကောက်ပွဲရလဒ်ကလူအများရဲ့လိုအပ်ချက်ကိုကိုစားပြုတာမပြုတာအသာထားအနေအထားတစ်ခုကိုပြောင်းသွားနိုင်တယ်ဆိုတဲ့အမြင်တွေအပေါ်မှာသဘောတူကြတာတွေလည်းတွေ့နေရပါတယ်။
You know whether the outcome of the election may be
ဒီဇင်ဘာလ16ရက်နေ့ကပဲထိုင်းနိုင်ငံမဟာဗျူဟာမူဝါဒရေးဆွဲရေးဌာနကထိုင်းဆိုရအနေနဲ့မြန်မာအရေးတက်တက်ကြွကြွချင်းကပ်တဲ့မူဝါဒတွေနဲ့ပတ်သက်ပြီးမြန်မာ and Thailand relations at the crossroads ဆိုတဲ့စာရင်းတစ်စောင်ကိုထုတ်ပြန်ခဲ့ပါတယ်မြန်မာနိုင်ငံအကြက်ဒေပတီပခါကထိုင်းနိုင်ငံရဲ့လုံခြုံရေးကုန်သွယ်ရေးအစအသထိခိုက်လာတဲ့အတွက်ထိုင်းဆိုရအနေနဲ့ဥဆောင်ဥရတက်တက်ကြွကြွလှုပ်ဆောင်တင်တာတွေကိုအကြံပြုထားတာဖြစ်ပါလေအခုလိုထိုင်းဆိုရကလှုပ်ဆောင်တဲ့မူဝါဒနဲ့ပတ်သက်ပြီးအဆိုပြုတဲ့အထက်မှာထိုင်းနိုင်ငံကပညာရှင်တွေအရက်ဖက်အဖွဲ့အစည်းတွေစီးပွားရေးလုပ်ငန်းရှင်တွေရဲ့အကြံပြုချက်သာဖြစ်ပြီးထိုင်းနိုင်ငံသားတွေတည်ထန့်အဆိုရကိုပေးတဲ့မူဝါဒရေးရာအကြံပြုချက်ဖြစ်တယ်လို့လဲမစ္စတာပန်နာဂျန်ဝီရော့ဖ်ကပြောဆိုပါတယ်မြန်မာတိုင်းရင်းသားအဖွဲ့အစည်းတွေနဲ့တော်လှန်ရေးအဖွဲ့အစည်းတွေရဲ့သဘောထားမပါဝင်တဲ့အကြောင်းသူကပြောဆိုသွားပါတယ်ခင်ဗျာ
ထိုင်းနိုင်ငံမှာမကြခင်ရက်ပိုင်းတွင်ကျင်းပဖို့ရှိနေတဲ့မြန်မာအရေးဆွေးနွေးပွဲအပေါ်သုံးသပ်ချက်ကိုကိုတင်ထိုက်ဦးကစူးစီးတင်ပြပေးခဲ့တာပါခင်ဗျာတော်ရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်မကြခင်တင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဦးဝတ်မှာဆိုရင်လည်းအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြပေးသွားအောင်ပါခင်ဗျာ
ပြည်ဝင်အမေရိကန်တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေမှာဆိုရင်မနေ့6နာရီကနေ9နာရီထိထုတ်လွှင့်တဲ့ VOA မနေ့ခဲရေဒီယိုအစီအစဉ်ပထမပိုင်းနာရီဝက်ကိုတော့လိုင်းတူနဲ့ဖမ်းယူနိုင်တာပါ။လိုင်းဒိုမီတာ25 kHz 1865လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 9533ညာတို့ကနေဖမ်းယူနိုင်ပါတယ်။VOA ညာချမ်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ30 kHz 9963ညတို့အပြင်ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်အစီအစဉ်အစဆုံးကိုလူမှုမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်း web စာမျက်နှာနဲ့Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ပန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင
်။တော်ရရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ င်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာဆိုရင်တော့မြေကြီးဩဇာအမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာလူမှုကွန်ရက်မှာလူကြီးများတဲ့တမင်းစာသတင်းတိုလေးတွေနဲ့ကဘာတလောခရီးသွားစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြပေးသွားဖို့ရှိပါတယ်ပထမဦးဆုံးတော့မြေကြီးဩဇာအစီအစဉ်နဲ့စပါမယ်ခင်ဗျာပြီးခဲ့တဲ့စက်တင်ဘာလအတွင်းယာဂီမုန်တိုင်းကြောင့်မိုးအဆက်မပြတ်ရွာသွန်းရက်ရှည်ရေကြီးခဲ့တဲ့အတွက်စိုက်ပျိုးမြေတွေအပေါ်ကိုတဲမြေတွေဒုနဲ့တဲနဲ့ဖုံးလွှမ်းကုန်ကငကိုကလယ်မြေတွေဟာအခုအခါမှာယာမြေတွေအဖြစ်ပြောင်းလဲကုန်ပါတယ်ဒီအကြောင်း VOA ဝိုင်းတော်ကိုခမောင်စိုးမင်းကမြေကြီးဩဇာအစီအစဉ်မှာစူးစီးတင်ပြပေးထားပါခင်ဗျာ
ယာဂီစုပါတိုင်ဖုံးမုန်တိုင်းကြောင့်မြန်မာနိုင်ငံမှာမိုးကြီးကျယ်ရက်ရှည်ရွာသွန်းပြီးရေကြီးခဲ့ပါတယ်အဲ့ဒီနောက်ကြားပြည်နယ်ဒေသအခေါ်ကင်းနီနယ်ရှမ်းပြည်နယ်မန္တလေးတိုင်းတောင်ပိုင်းနဲ့ပဲခူးတိုင်းအရှိတ်ဘက်ချမ်းတို့မှာစိုးစိုးဝါးဝါရေကြီးခဲ့ပါတယ်အဲ့ဒီအထက်မှာမှရမဲသိမ်းမြို့နယ်ပျော်ပွဲမြို့နယ်တွေမှာဆိုရင်တောင်ကျရေတွေဟာလှိမ့်စင်လာပြီးရွှွန်းနွန်တွေကိုသဲလာကချောင်းရေတွေတက်လာပြီးတဲမြေတွေပို့ကုန်တာကြောင့်မူလလယ်မြေတွေအပေါ်ဒုဒေကြီးကြီးလွှမ်းမိုးသွားပါတယ်အဲ့ဒီအတွက်လယ်မြေတွေပျောက်ကုန်ပြီးယာမြေပုံစံကိုပြောင်းသွားပါတယ်မူလလယ်မြေတွေပုံစံပေါ်အောင်ပြန်ဖော်ဖို့ကလည်းရေကြီးနေတဲ့ရွာတွေကလယ်မြေတွေကောကိုသဲတွေရှွန့်တွေဖုံးလွှမ်းကုန်တဲ့အတွက်လူအင်အားနဲ့ပြန်ဖော်ဖို့ကတော့မလွယ်ပါဘူးအဲ့ဒီအတွက်အခက်အခဲတွေကြားကနေယာမြေအဖြစ်ပြောင်းလဲသွားတဲ့အပေါ်ယာသီးနှံကိုပဲစိုက်ပျိုးကြတာတွေရှိပါတယ်ဒါနဲ့ပတ်သက်ပြီးတစ်ပင်စိုက်ပျိုးရေးနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်နေတဲ့ရနသာဒင်းကားအဖွဲ့ကကိုဒင်းကားကအခုလိုပြောပါတယ
်အဲ့မှာတချို့နေရာတွေဆိုလဲနုံးမုံကြီးတင်းနေကြရပါဗျာတချို့နေရာတွေဆိုလဲသဲလုံးလုံးထိုးသွားပြီးတော့အကုန်ပျောက်သွားပါဘောငကိုဟာရအစ်စ်တွေလိုဖြစ်ကုန်တာပေါ့ဒီရတာတောင်ပေါ်ရတဲ့ဒီသဲတွေပါလာရဲ့အောက်မှာကိုဒီငကိုလေဝင်းနေရာနေရောတာပေါ့ရာပင်ပုံစံမျိုးကြီးဖြစ်သွားရဲ့နောက်ပြီးတော့တချို့နေရာမှာနုံးတွေအထူးကြီးကြတယ်ကလေကနေညာပုံစံတွေပြောင်းသွားသူလဲကိုအခက်ခဲအကြုံပါပဲကိုဘာဖြစ်လို့ဆိုအစိမ့်တတ်တကြီးဖြစ်သွားတယ်ကိုအကုန်လုံးကဒီညသာရေဒါမြေမဲ့နေပင်နေမှာအကုန်ပြောင်းသွားသွားကြတယ်ကိုဘာမှကိုလုံးလို့ရရဲ့ပုံစံသိမ့်မတွေးသေးဘူးပြကိုသူကလုံးတဲ့ကိန်းတဲ့အခက်ခဲမဟုတ်ဘူးလုံးလုံးဘာမှကိုလုံးလို့မရရဲ့ပုံစံကြီးကိုဖြစ်သွားတာဗျအကူကြီးရအကိုကျွန်တော်ဟိုမြန်မာလူမျိုးရလည်းအကိုအကောင်းဆုံးမိတော့ပဲလေဖြစ်တော့ခဏပဲနောက်ပိုင်းချာအကိုသူလည်းသွားပြီဒီတိုင်းမြန်ဟိုရေရှည်ပလန်နေပါရောက်သိမတွေ့ဘူးလေကိုဟိုပြောရရင်တော့ကိုခဏပါပဲကျွန်တော်လည်းဟိုလိုမျိုးရေရှည်ဟိုလိုမျိုးကူကြီးရဲ့လူပါရှာရှာမှလေကိုအကောင်းလုံးကလည်းကိုကဟိုကိုယ့်ကိုခက်ခက်နဲ့ကိုဖြစ်နေကြတာဆိုတော့ဟုတ်တယ်ဟုတ်တယ်ကိုလူရလည်းတော်တော်များများအကိုကူကြီးချင်တော့မှမကူကြီးနိုင်တော့ဘူးကူကာလာမှာအလိုကြီးဖြစ်နေတာသူဒုက္ခတောင်မင်းမြောင်းမင်းမကယ်လိုက်ဖြစ်ကုန်တာပေါ့ကွာ
သဲဖုံးသွားလို့လယ်မြေကနေယာမြေအဖြစ်ပြောင်းလဲသွားတဲ့အတွက်စိုက်ပျိုးသီးနှံတွေလည်းပြောင်းလဲစိုက်ပျိုးကြရပါတယ်။ဒါပေမဲ့လည်းသဘာဝအခြေအနေချင်းမတူတဲ့အတွက်အခက်အခဲတွေရှိတယ်လို့ပဲခူးတိုင်းအရှိတ်ဘက်ချမ်းအခြေစိုက်ထားတဲ့သဘာဝပတ်ဝန်းကျင်အဖွဲ့ Save the Tree ကကိုကျော်သူရကသူမြင်တွေ့သမျှကိုအခုလိုပြောပါတယ်
အဲရေကြီးတော့အချို့ရွာတွေပြန်လာလူတိုင်းလောက်တယ်လက်ရှိတော့ကျွန်တော်လောက်နေတာပေါ့ကျွန်တော်တို့ကအိမ်ဆောင်ပေးတာမျိုးကျွန်တော်ကျွန်မရေးဆောင်ချက်ပါကလုပ်ပြတယ်ပြီးတော့ကျွန်တော်တို့စစ်စစ်ရီဒါရူတင်းနေတယ်လို့ပြောတယ်။အဲကျွန်တော်ရေဘေးတဲ့ရွာရောက်တော့ဒီရေဘေးရေဘေးရဲ့တရားမှုကြောင့်နောက်ဆုံးပြစ်တဲ့ခံမျိုးတွေမှာဒီရေကြောင့်သဲနှုံးနေနေချလို့ဒီလဲရရဲ့ဘူကောင်းနိုင်လားဆိုပြီးကျွန်တော်မေးဘူးတယ်။သူတို့ကအဖြေကတော့ no လို့ပြတယ်ပေါ့နော်။ဒါမဟုတ်ဘူးပေါ့နော်။သူတို့လဲရမြေတွေမှာလက်ရှိဖုံးသွားတာကပဲဖြစ်နေသဲပေါ့နော်။ no မဟုတ်ဘူး။ဟိုသဲဖြစ်နေတဲ့အတွက်မလို့လက်ရှိသူလေရရေးမှာဆက်ရတာတော့အခက်အခဲရှိပြောတယ်ဟိုလေရနေရရနေပဲဖြစ်တဲ့နေတိုင်းဘုတ်ပတိဘာကနာရှိတော့ဆိုတော့ဒီပဲကြောင့်ဆိုက်ပြိုးရမဲ့ဒီနယ်မီကကျူဟာရီတိုက်ကိုကောက်သွားတာပေါ့နော်အဲ့တော့သူတို့ဒါမှရှိတဲ့အသေးနဲ့အဲ့ဒီအဲ့လိုမျိုးသားနဲ့ဘာညာရောပြီးပြန်ဆက်ရမျိုးတွေရှိတယ်ကျွန်တော်မြင်တဲ့မြင်တာဆိုက်တော့ဆိုက်တယ်သူတို့သဲတွေသူချစ်တော့တာအပေါင်းလိုက်ကြီးတွေတွေ့ရရှုနေနေမှာတော့ဒီကြတော့ဒီအခက်အခဲဖြစ်တော့အမှန်ပဲဗျအဲ့သဲတွေဖုံသွားတာရှုနေနေမှာအဲ့လိုတို့တူနေတော့မလွယ်နိုင်ဘူးလေအဲ့လိုမျိုးနဲ့ပဲလွယ်မလဲကိုရတဲ့အရင်များမှာဖြစ်နိုင်ဘူးလားမဟုတ်ဘူးလို့လို့ရရတယ်ဒါမှအရှိန်နေပြရမယ်မလွယ်လောက်ဘူးအားလုံးကလည်းကိုယ်ထောင်နဲ့ကွာတိကိုက်နေကြတယ်ဆိုတော့မလွယ်ဘူးဘောပြုတ်ဘူ
းအဲ့ဒီလိုလယ်မြေတွေပေါ်ကိုသဲတွေရှင်တွေဒူးတဲ့ကြီးကြီးမားမားနဲ့ဖုံးလွှမ်းသွားတဲ့အတွက်ကြောင့်သူ့လေကိုယ်လေတတ်မှတ်ထားတဲ့ဘောင်တွေစီးတွေပျောက်ကုန်တဲ့အတွက်ခြေတိုင်နဲ့မြေစင်းကပြန်လဲတိုင်းတာပေးရတာတွေလည်းရှိပါတယ်တချို့ကဂေါ်ပြားပေါက်ပြားတွေတုံးပြီးပြန်လဲပေါ်ထုတ်ကြတာရှိပေမဲ့တဲတူရှွန့်တူကြီးကတမျောတခေါ်ဖြစ်နေတဲ့အတွက်ကြောင့်လုပ်ငန်းမတွင်ကျပါဘူး အဲ့ဒီအတွက်တချို့ကလည်းဘာမှမစိုက်ပျိုးပဲဒီတိုင်းပြစ်ထားကြသလိုတချို့ကလည်းလေကနေရာအဖြစ်ပြောင်းလဲပြီးလုပ်ကြကြတာတွေ့ရပါတယ်ပြီးခဲ့တဲ့2025ခုနှစ်ကလည်းမြန်မာနိုင်ငံအထက်ပိုင်းစကိုင်းတိုင်းနဲ့အလဲပိုင်းကမကွေးတိုင်းအေရဝတီမြစ်အနောက်ဘက်ကန်ဒေသမှာရေလွှမ်းမိုးမှုအကြီးကျယ်ဖြစ်ခဲ့ပူပါတယ် အဲ့ဒီအချိန်ကစကိုင်းတိုင်းကလေးမြို့နယ်ဘက်ကစိုက်ပျိုးမြေတွေပေါ်မှာတဲရွေရှွန့်တွေဖုံးလန်းသွားတာရှိခဲ့ပေမဲ့ဒေသကငြိမ်းချမ်းနေတဲ့အခြေအနေကြောင့်ဆယ်ရန်တရားတွေတုံပြီးအချိန်မီဖြည့်ရှင်းနိုင်ခဲ့ပါတယ်ဒါပေမဲ့လည်းအဲ့ဒီတော့ကအခြေအနေဟာယာဂီမုန်တိုင်းကြောင့်ဖြစ်တဲ့အနေထားလောက်တော့ကြီးမားခြင်းမရှိပါဘူး ယာဂီမုန်တိုင်းကြောင့်ရေကြီးတဲ့အခြေအနေဟာဆိုရင်မြန်မာနိုင်ငံစိုက်ပျိုးမြေအားလုံးရဲ့9ဘုံတပုံလောက်ရေလွှမ်းမိုးသွားတဲ့အတွက်ပြည်တွင်းစစ်အကြီးအကျယ်ဖြစ်နေလို့ငကိုကမှဆန္ဒအိတ်ခအခက်အခဲကြုံနေတဲ့မြန်မာနိုင်ငံရဲ့အခြေအနေဟာအရင်ကတည်းပိုမိုဆိုးဝါးပြီးအကြက်အတဲဆက်ရောက်လာပါတယ်စိုက်ပျိုးခင်ဧကပေါင်း 8,000 နီးပါးသေဆုံးသူပေါင်းက9,000ကျော်ရှိနိုင်တယ်လို့ကုလသမဂ္ဂဆိုင်ရာလူသားချင်းကူညီစောင့်ရှောက်ရေးညှိနှိုင်းဆောင်ရွက်ရေးယုံ UNOCHA ကခန့်မှန်းထားပါတယ်စစ်ကောင်စီခေါင်းဆောင်မင်းအောင်လှိုင်ကိုရိုင်ကပကံကအပြန်ရဟတ်ရင်ဘော်ကနေပတ်ကြည့်မှသူထင်ထားတာတဲ့ပိုပြီးဆိုပါကြောင်းအဲ့ဒီအချိန်ကဝန်ခံထားပါတယ် ဒါပေမဲ့လည်းမြန်မာနိုင်ငံမှာကြိုတင်ကာကွယ်မှုတွေဘာမှလုပ်ထားတာမရှိခဲ့ပါဘူးဒီနေရာမှာနှိုင်းယှဉ်စရာတစ်ခုကနှစ်30အတွင်းအပြင်းထန်ဆုံးလို့သတ်မှတ်ထားတဲ့အဲ့ဒီယာဂီမုန်တိုင်းဓာတ်ရိုက်တိုက်ခိုက်တာခံရတဲ့ဗီယက်နမ်နိုင်ငံမြောက်ပိုင်းမှာလည်းရေကြီးတာဆိုးဆိုးဝါးဝါးကြုံတွေ့ခဲ့ရပါတယ် ဒါပေမဲ့လည်းလယ်မြေတွေစိုက်ပျိုးမြေတွေအပေါ်ရေလွှမ်းမိုးသွားတာပဲရှိပြီးတဲရွေရှွန့်တွေဖုံးလန်းသွားတာမရှိခဲ့ပါဘူး အဲ့ဒီအတွက်ရေကျသွားတဲ့အခါမှာမူလအတိုင်းလယ်မြေတွေပေါ်လာပါတယ်စစ်ကောင်စီကိုနိုင်ငံတကာကအသိမှတ်မပြုတ်ခဲ့ပေမဲ့ယာဂီမုန်တိုင်းကြောင့်ရေဘေးဒဏ်ခံရတဲ့မြန်မာနိုင်ငံကိုတော့နိုင်ငံတကာအကူအညီတွေအရင်ကထက်ပိုမိုပေးလာတာတွေ့ရပါတယ်ဂျီဒိန်နိုင်ငံကဒေါ်လာ1.53ဒသမ5သန်းနဲ့ပထမဦးဆုံးအကြိမ်အကူအညီပေးခဲ့ပါတယ် တခါ EU ဥရောပသမဂ္ဂကမြန်မာနိုင်ငံရေဘေးအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီအဖြစ်ယူရိုငွေ1.3သန်းထောက်ပံ့ခဲ့ပါတယ် EU အနေနဲ့ယာဂီမုန်တိုင်းနဲ့ခံရတဲ့တခြားနိုင်ငံတွေကိုလည်းထောက်ပံ့မှာဖြစ်ပေမဲ့မြန်မာနိုင်ငံကတော့အများဆုံးရတာဖြစ်ပါတယ်ဒါအပြင်ရန်ကုန်မြို့ရှိအမေရိကန်တန်ယုံကလည်းမြန်မာနိုင်ငံရဲ့စိုက်ပျိုးရေးနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာ online dashboard အဲ့ဒီကနေသတင်းအချက်အလက်တွေရယူနိုင်ပြီးစာနာဧကဖူလုံရေးနဲ့ရာသီဥတုဆိုင်ရာစိန်ခေါ်မှုတွေကိုဖြည့်ရှင်းနိုင်အောင်အထောက်အကူပြုထားပါတယ်။ဒါအပြင်ကုလသမဂ္ဂစာနာဧကအစီအစဉ် WFP ကလည်းအကူအညီတွေပေးခဲ့ပါတယ်။တစ်ဆက်တည်းအိန္ဒိယကအကူအညီတွေလည်းပေးပို့ထားပါတယ်။ဒါတွေဟာပြည်ပကအကူအညီဓာတ်တွေဖြစ်ပြီးပြည်တွင်းကပရိသတ်အသင်းတွေလူပုဂ္ဂိုလ်တွေရဲ့အကူအညီတွေကလည်းနေ့စဉ်နဲ့အမျှအများအပြားရှိခဲ့ပါတယ်။ ဒါပေမဲ့စောစောကပြောသလိုစိုက်ပျိုးမြေတွေပေါ်တဲရုတွေဖုံးလွှမ်းပြီးမူလစိုက်ပျိုးမြေဖော်ထုတ်ဖို့အပိုင်းမှာတော့ပြည်တွင်းပြည်ပအကူအညီတွေတိတ်မရှိကြတော့ပါဘူး။ယာဂီမုန်တိုင်းတန်တဲ့ဒေသတွေမှာစိုက်ပျိုးရေးတွေနလန်မထူနိုင်သလိုမြေဝကျွန်းပေါ်ကလွဲပြီးကျန်ဒေသတွေမှာပြည်တွင်းစစ်ဖြစ်နေတဲ့အတွက်စိုက်ပျိုးရေးလုပ်ငန်းတွေကောင်းကောင်းမဖြစ်ထွန်းတော့ပါဘူး။ ဒါကြောင့်မြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကြက်အတဲကြီးကြုံတွေ့နေရပြီးဆိုတာကိုနိုင်ငံတကာအဖွဲ့အစည်းတွေကပြီးခဲ့တဲ့နှစ်တွေကသတိပေးခဲ့ပါတယ်။အခုလဲလာမယ့်2025ခုနှစ်2009ချိန်မှာလူသားချင်းစာနာမှုဆိုင်ရာအကူအညီလိုအပ်သူပေါင်းက36000ရှိလိမ့်မယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံ UNOCHA ကပြောပါတယ်အဲ့ဒီထဲကငါးတန်းခွဲလောက်ကအသက်ရှင်နေထိုင်နိုင်ရေးအတွက်အရေးပေါ်အကူအညီအမေရိကန်ဒေါ်လာ1.1 ဘီလီယံပေးဖို့လဲ UNOCHA ကဒီကနေ့အစီရင်ခံစာထုတ်ပြန်တောင်းဆိုလိုက်ပါတယ်ဒါအပြင်ကမ္ဘာ့ဘဏ်ကလည်းမြန်မာနိုင်ငံရဲ့စီးပွားရေးဟာထပ်ပြီးကျဆင်းမှုအလားအလာရှိတယ်လို့ပြီးခဲ့တဲ့ရက်ပိုင်းကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုကမောင်ဆုံးမစီစဉ်တိဆက်တဲ့အပတ်စဉ်မြေကြီးဩဇာအစီအစဉ်ကိုနားဆင်ကြရပါခင်ဗျာ။ခုဆက်ပြီးတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုတင်ပြပေးပါအောင်မယ်။ဒီနှစ်ထဲကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာစီးပွားရေးကိစ္စဟာမက်ဆန္ဒရှင်တွေအတွက်ထိတ်တန့်ဦးစားပေးတစ်ခုဖြစ်ခဲ့ပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်သမ္မတပြန်ဖြစ်လာတာ ူရဲ့ထိတ်တန့်ဦးစားပေးဖြစ်ဖို့အမေရိကန်မဲဆန္ဒရှင်အများစုကမျှော်လင့်ထားကြပါတယ်။ဒီအကြောင်းစကော့စတန်စ်သတင်းပေးပို့ထားတာကိုကိုညင်းညာကတင်ပြပေးမှာပါခင်ဗျာ
။ဒေါ်နယ်ထရန့်ရဲ့မဲဆွယ်အဖွဲ့ဟာစီးပွားရေးကိစ္စကိုအာရုံစိုက်ပြီးနောက်ဆုံးအနိုင်ရမိန်ကွန်းအထိပြောသွားပါတယ်။
I will not ကျွန်တော်တို့ကလေးတွေနဲ့ခမားတို့ကလေးတွေရတဲ့နဲ့ဘေးကင်းလုံခြုံပြီးချမ်းသာကြွဝတဲ့အမေရိကန်နိုင်ငံမဖြစ်မချင်းကျွန်တော်မနာပါဘူ
းစီးပွားရေးကိစ္စမှာထရန့်ကိုရွေးတဲ့လူပိုများတယ်လို့ Ashley Kensinger ကပြောပြီးဒီသတင်းစကားကိုရှုံးသွားခဲ့တဲ့ဒီမိုကရက်တစ်ဘက်ကလည်းကြားတယ်လို့သူကပြောပါတယ
် With so many voters
လူများစုရစီးပွားရေးပေါ်မှာအာရုံစိုက်နေတဲ့အတွက်သူတို့မိသားစုငွေကြေးအခြေအနေကလူငယ်တဲ့၄နှစ်ကလောက်မကောင်းဘူးဆိုတာပြောတဲ့အရေးအတွက်ပို့ပြီးတိုးလာတာကို AP Focus အနေနဲ့တွေ့ခဲ့ပါတယ်
။အောက်လွတ်တော်ဒီမိုကရက်အမတ်ခေါင်းဆောင် Hacking Jeffrey ကအခုလိုပြောပါတယ်
။ They want us to focus on the issues that matter.
American ပြည်သူတွေကအရေးကြီးတဲ့ကိစ္စတွေကိုအာရုံစိုက်စေခြင်းပြီးအခွန်တန်းပြည်သူတွေအတွက်ပြဿနာတွေကိုအတူဖြေရှင်းပေးစေချင်တာပါ။လက်လုံလက်စား American တွေအတွက်ကုန်စည်နှုန်းတွေကျဆင်းရေးရဆရာမှာပါ
။ New Mexico ပြည်နယ်ကမဲဆန္ဒရှင် Judy Evan ကကုန်စည်နှုန်းတွေကြီးလွန်းလို့ Trump ကိုရွေးတာလို့ပြောပါတယ်။
Inflation has certainly.
ဝေကြီးဖောင်းပွမှုကြောင့်ကျမတို့ထိခိုက်ပါတယ်။ပြီးခဲ့တဲ့နှစ်နှစ်အတွင်းမှာကျမမီးဖို့ကြောင့်ဈေးဝယ်တဲ့ကုန်ကြမ်းစီနှစ်ဆတက်သွားတာလေ။လက်စစ်နဲ့တခြားအခကြေးတွေလည်းတော်တော်တက်ပါတယ်ရှင့
်။မြောက်ကယ်ရိုလိုင်းနာပြည်နယ်က Aaron Anderson ကလည်း Trump ရဲ့စီးပွားရေးအပေါ်လှုံ့ဆော်မှုတွေကိုလေးစားတယ်လို့ပြောပါတယ်
။ Trump
ကကျွန်တော်တို့အတွက်ပြင်ပေးမှာပါ။သူသမ္မတလုံတုံကစီးပွားရေးကတော်တော်ကောင်းပါတယ်။အခုလည်းပြန်ကောင်းအောင်လုပ်မှာပါ။
မဲဆန္ဒရှင် Charles Bhutto ကလည်းအစိုးရသက်အနေနဲ့မြန်မြန်လုပ်မယ်လို့မျှော်လင့်ထားပါတယ
်။
သူတို့ကစီကံထိန်းသိမ်းရေးနည်းမှာပါ။သူတို့စိတ်ဝင်စားတဲ့နေရာတွေမှာပို့သုံးမယ်။လူတွေကလည်းသူတို့စိတ်ဝင်စားတဲ့နေရာတွေမှာပို့သုံးမှာပါ။ဒက်စီဈေးတွေကလည်းကျမှာပါလို့ပြောသွားတာပါ။ American ပြည်သူတွေအနေနဲ့အပြောင်းအလဲတွေကိုအမြန်မြင်ရမယ်လို့မထင်တဲ့အကြောင်းဝေကြီးဆိုင်ရာပေါမောက်ခ Michael Weber ကပြောပါတယ်
။ At the end of the day, a president in the short run in
ဒါတော့နောက်ဆုံးရေမှာတော့အင်ပြီးမှာအမနာဘယ်သူပဲဖြစ်ဖြစ်စီးပွားရေးမူဝါဒပေါ်နားလည်မှုကနည်းနည်းလေးပဲရှိပါတယ်။ဒါပေမဲ့မိဖို့ကြောင့်သောစားတောက်ကုန်ပစ္စည်းတွေရဲ့ဈေးနှုန်းကကျွန်တော်နေ့စဉ်ရေဆိုင်နေရတာပါ
။ Trump ရဲ့စီးပွားရေးအစီအစဉ်တွေမှာတော့ရေနံတွေပိုတူးပြီးအခွန်တွေကိုရှော့ပေးမှာပါ။တွင်းကုန်ကုန်တွေတိုးမြင့်လာလဲပါတာကြောင့်ဒါကတော့ American စားသုံးသူတွေအတွက်ကုန်စည်နှုန်းတွေပိုတက်စေမယ်လို့စီးပွားရေးပညာရှင်အများစုကယုံကြည်ထားပါတယ်ခင်ဗျာ။
ကိုညင်းညာကအမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုတင်ပြပေးခဲ့တာပါခင်ဗျာ။ဘီယိုအမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့ပြီးခဲ့တဲ့ရက်ပိုင်းနဲ့အတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းတွေကိုပြောပြခြင်းပါတယ်။အွန်လိုင်းပေါ်ကနေကုန်ပစ္စည်းရောင်းစုံရောင်းချတဲ့ Amazon ကုမ္ပဏီကမြေပြင်ကနေမကကောင်းငင်ပေါ်ကပါပစ္စည်းပို့ဆောင်ဖို့နီလန်းရှာနေပါတယ်။ဘရာဇီးနိုင်ငံမှာတော့နာမည်ကျော်ဘောလုံးသမားနာမည်နဲ့ဝက်ကလေးတစ်ကောင်နာမည်ကြီးနေပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတို့လေးတွေကိုမအေးတန်နာကျော်စူးစီးတင်ပြပေးထားပါတယ်ခင်ဗျာ
။ online ပေါ်မှာအယောင်းဝယ်လုပ်တဲ့ e-commerce လုပ်ငန်းကြီးတစ်ခုဖြစ်တဲ့ Amazon ကဥရောပမှာပထမအဆုံးအကြိမ်အနေနဲ့အီတလီနိုင်ငံမှာ drone နဲ့ဆန်းသက်ပြီးတော့ပစ္စည်းပို့ဆောင်တာဖြစ်ပါတယ်။သူတို့ကဒီဇင်ဘာလ4ရက်နေ့မှာအီတလီနိုင်ငံအလဲပိုင်းအဘရူโซဒေတာဆန်ဆယ်ဗိုမြို့မှာစမ်းကြည့်ခဲ့တာပါ။လာမယ့်နှစ်မှာဝန်ဆောင်မှုစတင်နိုင်မှုအတွက်လိုအပ်တဲ့သတ်မှတ်ချက်တွေပြည့်ပြီးအောင်အီတလီအာဏာပိုင်တွေနဲ့ဆက်လက်ပြီးတော့ပူးပေါင်းဆောင်ရွက်နေပါတယ်လို့ Amazon ကပြောပါတယ်။အရင်ကတော့သူတို့2024နှစ်ကုန်ပိုင်းမှာအီတလီနဲ့ဗြိတိန်မှာ drone နဲ့ပစ္စည်းပို့ဆောင်မှုတွေစတင်ဖို့မျှော်လင့်ကြောင်းပြောထားတာပါ။ဗြိတိန်လေကြောင်းကြီးကြပ်ရေးအဖွဲ့ကလည်းဩဂုတ်လတုန်းက Amazon ပါဝင်တဲ့စီမံကိန်း6ခုကိုရွေးချယ်ခဲ့ပြီးတော့ပစ္စည်းပို့ဆောင်ရေးအခြေခံအဆောက်အအုံစစ်ဆေးရေးနဲ့အရေးပေါ်ဝန်ဆောင်မှုလုပ်ငန်းတွေမှာ drone သုံးဆွဲနိုင်မှုစမ်းသပ်သွားမယ်လို့ဆိုပါတယ်။ Amazon Prime Air drone ပို့ဆောင်ရေးဝန်ဆောင်မှုကို2022ဒီဇင်ဘာလမှာစတင်ခဲ့ပြီးတော့လက်ရှိမှာတော့ American ပြည်အောင်စုက Texas ပြည်နယ်နဲ့ Arizona ပြည်နယ်တချို့နေရာတွေမှာသုံးနေပါတယ်။ Amazon ရဲ့ပစ္စည်းပို့ဆောင်ရေး drone တွေအီတလီကောင်းကင်မှာပထမဆုံးအကြိမ်ပြန်တန်းခဲ့တာ2024ဒီဇင်ဘာလ4ရက်ပါ။ MK30 drone တွေနဲ့စမ်းသပ်ခဲ့ပါတယ်။ဒီလုံငန်းမှမှာဥဆောင်နေတဲ့ Amazon ကွန်ပျူတာမျက်စိအစီအစဉ်တုံးထားတဲ့အလိုလျောက်ထိန်းချုပ်စနစ်နဲ့ drone တွေဖြစ်ပါတယ်လို့အီတလီမှာပစ္စည်းစမ်းပို့ခဲ့တာနဲ့ပတ်သက်ပြီးတော့အကြေညာချက်မှဖော်ပြထားပါတယ်။ရှေးလျှောက်တော့တဖြည်းဖြည်းတိုးချဲ့သွားမှာဖြစ်တယ်လို့ကုမ္ပဏီပြောခွင့်ရက Rider သတင်းဌာနကိုပြောပါတယ်ရှင်။ UNESCO ကမ္ဘာ့ဒရမ်ရဲ့ယဉ်ကျေးမှုအမွေအနှစ်စည်းဝင်တစ်သားတရားတွေဖြစ်ပါတယ်။ တရုတ်ပြည်ကရိုးရာတတားတတားဒီဇိုင်းပုံတွေနဲ့စောက်လို့ရင်းကြီးတွေကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကကမ္ဘာ့အတွက်မဲ့ယဉ်ကျေးမှုအမွေနဲ့စည်းနဲ့ကို2024ဒီဇင်ဘာလ5ရက်နေ့ကပဲထည့်သွင်းလိုက်တာပါဒီတတားမျိုးတွေကဖူးချက်နဲ့ကြဲကြမ်းပြည်နယ်တွေမှာအများဆုံးတွေ့ရပြီးတော့လွန်ခဲ့တဲ့နှစ်ပေါင်း1000ကျော်ကလေးကစောက်ထားတာဖြစ်ပါတယ်တန်တချောင်းမှမသုံးရပ်ပစ်ရိုက်တာမျိုးမလုပ်တစ်သားရိုးရာပြီးသူကကရိယာသုံးပြီးတော့တစ်သားတိုင်းတွေနဲ့ရက်ဖောက်ဆောက်လုပ်ထားပါတယ်ကျုပ်ပြည်မှာကနဂါးလေပွဲတော်မှာဒီတရားပေါ်ကများများဖျက်လျှောက်လေဘဝမှာပုံမချမ်းသာကြွယ်ဝလေပဲလို့ရိုးရာယူရှိပါတယ်ဒီတရားတွေကို2009မှာ UNESCO စည်းနဲ့ထည့်ခံရပြီးတဲ့နောက်ပျက်စီးမှုတွေကြောင့်စည်းငါထုတ်ခဲ့တာပါအခု2024မှာပါရာဂွေးနိုင်ငံ Ascension မှာကျင်းပတဲ့19ချိန်မြောက်အစိုးရများနှင်းတော်ပလဲပွဲမှာကျုပ်ပြည်ကတစ်သားတရားတွေကိုကမ္ဘာ့ drum နဲ့ယဉ်ကျေးမှုအမွေနဲ့စည်းနဲ့ပြန်ထည့်သွင်းလိုက်တာဖြစ်ပါတယ်ရန်ဒီမာမျိုးတော်မှာလမ်းပေါ်ပောက်ကွဲမှုထဖြစ်တဲ့အခိုက်အတန့်ဖြစ်ပါတယ်။ဒီဇင်ဘာလ5ရက်ကြာသပတေးကလမ်းမေးလျှက်စစ်မီတာပုံပောက်ကွဲပြီးတော့အနည်းမှာလမ်းလျှောက်နေတဲ့အမျိုးသမီးတူထိခိုက်ဒဏ်ရာရသွားပါတယ်။ခရိုင်အန်ဒီရဲ့စီမံခန့်ခွဲရေးလက်ထောက်မန်နေဂျာရဲ့အဆိုအရလျှက်စစ်ကေဘယ်ကြိုးပြန့်ပြင်းနေချိန်မှာပြဿနာတစ်ခုခုရှိပြီးတော့လျှက်စစ်ဘဝများသွားတာကနေပောက်ကွဲတာဖြစ်နိုင်တယ်လို့ဆိုပါတယ်။လုံခြုံရေးကင်မရာမှာတွေ့ရတဲ့ပုံမှာတော့ပောက်ကွဲချိန်မှာအနားကိုအချိန်ကိုက်ရောက်နေတဲ့အမျိုးသမီးကမီတာဘော့စ်အဖုံထိမှန်ပြီးတော့ကျင်းနေပြုတ်ကျသွားတာတွေ့ရပါတယ်။ချက်ချင်းဆိုလိုပဲအနားမှာရှိနေတဲ့စစ်သားတယောက်ရောက်လာပြီးတော့သူ့ကိုဆွဲထုတ်ခဲ့စေပေးခဲ့ပါတယ်။ဒဏ်ရာရတဲ့အမျိုးသမီးဘာမှတော့သိပ်ပြီးတော့မထိခိုက်သွားပါဘူး။လက်စစ်တဲ့အားကုန်နေဖြစ်တဲ့ Plus Energy ကတော့ဒီကိစ္စကိုသူတို့နဲ့မဆိုင်ဘူးလို့ညင်သွားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနောက်ခြမ်းကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းလူနေကျဲတဲ့ကန်ယူရန်ဒေသမှာငရင်လှုပ်သွားတာကိုလုံခြုံရေးကင်မရာတွေကမှတ်တမ်းဗီဒီယိုမှာတွေ့ရပါတယ်။ကြာသပတေးနေ့ဒီဇင်ဘာလ5ရက်ကပြင်အားရစ်ချတ်စကေးခုနှစ်နဲ့ငရင်ကြီးလှုပ်တဲ့အခါမှာဆေးကြောက်စိုက်ပျိုးခင်းတဲ့ကဆေးကြောက်ပင်တွေအချိန်ပြင်းပြင်းနဲ့လှုပ်ခါနေတာတွေ့ရတာပါ။ငရင်တစ်ခုကရေကူးကန်တွေကရေတွေနဲ့ပေါင်းပင်ခတ်ပြီးတော့လှုပ်ခါနေတာတွေ့ရပါတယ်။ပြင်အားများတာကြောင့်ဆူနာမီဘေးစိုးရိမ်ရလို့ကယ်ရဲမျိုးတွေရဲ့အနေပိုင်းနေရာတွေကပြည်သူတွေဘေးလွတ်ရာရွှေ့ပေးခဲ့ရပြီးတော့နောက်ပိုင်းမှာတော့ဆူနာမီသတိပေးချက်ပြန်ရုပ်ခဲ့ပါတယ်။အမေရိကန်နောက်ပိုင်း Pacific ကယ်ရဲအချိန်မနေ့7နာရီမထိုးခင်မှာငရင်လှုပ်သွားပြီးတော့နောက်တနာရီခွဲလောက်အကြာမှာတော့ California နဲ့ Oregon ကယ်ရဲမိုင်900အရှိဒေသမှာထုတ်ပြန်ထားတဲ့ဆူနာမီသတိပေးချက်ကိုပယ်ဖျက်လိုက်တယ်လို့အမျိုးသားမိုးလေဝသဌာနကပြောပါတယ်။ဘရာဇီးလ်နိုင်ငံမှာဟိုဆေလူးဝစ်ဂရာစီယာဆိုတဲ့အမျိုးသားတူသူကိုဗစ်ကပ်ရေးကာလအတွင်းမှာရခဲ့တဲ့အကျန်းအစီကိုအကောင့်ထဲပေါ်နေတာပါသူကခွေးလိကျင်ပြီးတဲ့တင်းနှန်းစရာလုံးမယ်လို့စိတ်ကူးမိခဲ့တာပါဒီလိုကိုသူတယောက်တည်းလောက်တာမဟုတ်ဘဲနဲ့သူ့ရဲ့လက်ထောက်အနေနဲ့ပါဘလိုဆိုတဲ့ဝက်လေးတစ်ကောင်ခံခဲ့ပါတယ်ကိုဗစ် -19 ကပ်ရေးကြောင့်ရီယိုမြို့ကစားတောက်ဆိုင်လုပ်ငန်းတွေထိခိုက်ပြီးတော့သူအလုပ်ပြုတ်သွားတဲ့အခါမှာဂရာစီယာကခွေးလမ်းလျှောက်ပေးတာနဲ့လေ့ကျင့်ပြီးတဲ့အလုပ်တွေကိုပြောင်းလုပ်ခဲ့ရတာပါသူရဲ့ဘဝမှာပို့ပြီးတော့အထူးအဆန်အချိုးကွေဖြစ်သွားခဲ့ရတာကတော့ဥရုဂွေးဘောလုံးသမားဂျော်ဂျီယန်ဒီအာရာစကီတာရဲ့နာမည်ကိုယူပြီးမှဲ့ထားတဲ့ဝက်ကလေးပါဘလိုဒီအာရာစကီတာကိုဝင်းစားလိုက်တာဖြစ်ပါတယ်။ဒီဝက်လေးကတိတ်လိမ်မှာပြီးတော့သူပြောသမျှလည်းနားထောင်ခွေးနဲ့လည်းအတူတူလိုက်ပြီးတော့လမ်းလျှောက်တာပါ။တိတ်ပြီးတော့စကားနားမထောင်တဲ့ခွေးတွေတောင်မှဝက်ကလေးပါဘလိုနဲ့တွေ့ရတဲ့အခါမှာနည်းနည်းငြိမ်သွားကြပြီးတော့ထိမ့်လို့ပို့လွှဲတာတွေ့ခဲ့ရပါတယ်။ဒါကြောင့်မလို့သူ့ရဲ့အာမာကန်နီနိုခွေးဟိုတယ်မှာပါဘလိုကအရေးပါတဲ့ရာထူးရထားပါတယ်။ဝက်ကလေးပါဘလိုရဲ့ထူးခြားတဲ့ဂုဏ်သတင်းကလူမှုကွန်ရက်မှာနာမည်ကျော်လာပြီးတော့ရီယိုမျိုးကခွေးချစ်သူတွေစီတာမကသတင်းဌာနတွေရဲ့အာယုံစိုက်တာပါခံနေရတာဖြစ်ပါတယ်ရှင
်။မရီတနာကျော်စီစဉ်တင်ဆက်တဲ့ဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမင်းနစ်စာသတင်းတို့လေးတွေကိုနားဆင်ကြည့်ရှုခဲ့ကြရတာပါခင်ဗျာ။ပြည်အမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့ကမ္ဘာတလွှားခရီးသွားအစီအစဉ်ကိုတင်ဆက်ပေးပါအောင်မယ်ပြင်သစ်နိုင်ငံတောင်ပိုင်းကလီယွန်းမြို့မှာနှစ်စဉ်ဒီဇင်ဘာလဆန်းရောက်တိုင်းတမျိုးလုံးမိအောင်စုံတွေနဲ့ဖန်တီးထားတဲ့အမှုပညာလက်ရာတွေအဖြစ်အသင်းပြောင်းသွားပါတယ်မိအောင်စုံသုံးပြီးအမှုပညာရှင်တွေမျိုးစုံဖန်တီးထားတဲ့အမှုပညာလက်ရာတွေမြင်ရဖို့မဆုမြတ်မုံကကမ္ဘာတလွှားခရီးသွားအစီအစဉ်ကနေတင်ပြပေးထားပါတယ်ခင်ဗျာ
ပ
ြင်သစ်နိုင်ငံတောင်ပိုင်းကလီယွန်မြို့ဟာပြင်သစ်ရဲ့တတိယအကြီးဆုံးမြို့ဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း2000လောက်ထဲကရောမခေတ်လက်ရာတွေအလဲခေတ်နဲ့ညံသစ်ထွန်းနဲ့ရီနေဆန့်စ်ခေတ်လက်ရာရှေးဟောင်းသမိုင်းဝင်ဘီသုကလက်ရာတွေရှိလို့ကုလသမဂ္ဂယူနက်စကိုကကမ္ဘာအပွေနှစ်အဖြစ်ထိန်းသိမ်းရမယ့်နေရာလို့သတ်မှတ်ထားပါတယ်။အခုလိုမြို့တွေကအထင်ကြီးနေရာတွေမှာနှစ်စဉ်ဒီဇင်ဘာလဆန်းရောက်တာနဲ့မီးရောင်စုံတွေနဲ့လင်းထိပ်ပြီးတော့ဆန်းသစ်တဲ့အမှုပညာပြာခန်းတစ်ခုလိုအသွင်ပြောင်းသွားပါတယ်။မဲတော်မာယာကိုဂုဏ်ပြုတဲ့အနေနဲ့လီယော်မြို့သူမြို့သားတွေကအိမ်ပရင်းဖောင်တွေမှာဖျောင်းနိုင်တွေထွန်းကြတဲ့1852ခုနှစ်ထဲကမီးထွန်းပွဲတော်အစဉ်အလာကိုခေတ်သစ်ဤပညာနဲ့ပေါင်းပြီးတော့လီယော်မီးထွန်းပွဲတော်ကိုကျင်းပတာဖြစ်ပါတယ်။အခု2024ခုနှစ်မှာ25ချိန်မြောက်ကြာရောက်တဲ့ခေတ်သစ်လီယော်မီးထွန်းပွဲတော်မှာတော့ဥရောပနိုင်ငံဆောင်ကအမှုပညာရှင်တွေဖန်တီးထားတဲ့အမှုပညာလက်ရာ32ခုကိုလီယော်တစ်မြို့လုံးမှာမြင်ခဲ့ရပါတယ်။လွန်ခဲ့တဲ့25နှစ်အတွင်းမှာလုပ်ခဲ့တဲ့မီးထွန်းပွဲတော်တွေတုန်းကလူကြိုက်များခဲ့တဲ့အမှုပညာလက်ရာ6ခုကိုပြန်လည်ပြသထားတာကဒီနှစ်ရဲ့ထူးခြားမှုဖြစ်တယ်လို့လီယော်မျိုးတော်ဝန်ကပြောပြပါတယ
်။ Bien on trouvera au total 6 œuvres qui ont déjà été présentées.
အရင်မီးထွန်းပွဲတော်တွေမှာပြခဲ့မှုတဲ့အမှုပညာလက်ရာတွေထဲကပြိဿတွေသဘောကျကြတဲ့ဖန်တီးမှု6ခုကိုဒီနှစ်ပွဲတော်မှာပြန်လည်ပြသထားပါတယ်။ကျွန်တော်နောက်မှမြင်နေရတဲ့ I love Lyon ဆိုတဲ့ဖန်တီးမှုအပါအဝင်လီယွန်မြို့ကိုကိုစားပြုတဲ့ postcard တွေထဲမှာတွေ့နိုင်တဲ့ဖန်တီးမှုလက်ရာတွေဖြစ်ပါတယ်။အရင်လောက်ခဲ့တဲ့မီးထွန်းပွဲတော်တွေတုန်းကပျော်စရာအခိုက်အတန့်တွေကိုပြန်ပြီးတတိယစီခြင်းတဲ့သဘောဖြစ်ပါတယ်
။လီယွန်မြို့ရဲ့အထင်ကရအထိတ်မှတ်တစ်ခုဖြစ်တဲ့14ရောက်မြောက် Louis Bayen Louis the 14th ရုပ်ထုကြီးကို Snow Globe ကြီးလို့ဖန်တီးထားတဲ့အမှုပညာလက်ရာကအရင်ပွဲတော်တုန်းကလူအများသဘောကျခဲ့တယ်လို့အခုတခါလဲမီးထွန်းပွဲတော်လာကြသူတွေကြားမှာရေပန်းစားနေပါတယ်။မြို့တော်ရင်ပြင်မှာ snow globe ကြီးကိုဖန်တီးထားတဲ့အတွက်ရင်ပြင်ပတ်ဝန်းကျင်တစ်ခုလုံးကိုထွန်းလင်းသွားစေတယ်လို့ I love Lyon ကိုဖန်တီးတဲ့အမှုပညာရှင်ကရှင်းပြပါတယ
်။ C'est pas simple parce que il y a beaucoup de travail de mise au point. On met en place.
ဒီဟာကိုဖန်တီးရတာတိတ်တော့မလွယ်ပါဘူး။ snow globe ကြီးလို့ဖြစ်အောင်အောက်ခြေကိုဆောက်ရပါတယ်။ဖန်လုံးကြီးထဲမှာနှင်းတွေကျနေတယ်လို့ဖြစ်အောင်လဲလေမှုတ်ဖန်တီးရပါတယ်။လေတိုက်ရင်အလုံးလွင်သွားနိုင်တာမို့ရာသီဥတုတန်ခံနိုင်ဖို့လဲထည့်စဉ်းစားရပါတယ်။အလုံးအစဉ်ပြေပြေဖြစ်သွားတဲ့အတွက်ကျွန်တော်တို့အတိုင်းထက်အလွန်ဝမ်းသာရပါတယ်။စိန်ခေါ်မှုတွေကြားကအရေးစွန်လုတ်ခဲ့ရပေမယ့်အဲ့ဒါကြောင့်လဲလူကျင်တဲ့ပုံတိုင်းထွက်လာတဲ့အမှုပညာလက်ရာတစ်ခုလို့ပြောနိုင်ပါတယ်။လူတွေငေးကြည့်သဘောကျနေကြတာကိုမြင်ရတော့အောင်မြင်တယ်လို့ပြောရမှာပါ
။အခုလိုမီးရောင်တွေနဲ့အေယာမအမှုပညာလက်ရာတွေကိုဖန်တီးပြသမှုတွေမှာလူမှုဝန်းကျင်နဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာတတိပြုစရာကိစ္စတွေကိုလည်းမီးမောင်းထိုးပြထားတာတွေ့ရပါတယ်။Coral Ghost လို့နာမည်ပေးထားတဲ့ဖန်တီးမှုဆိုရင်ပင်လယ်ရေထဲမှာဒီတိုင်းဆွန့်ပစ်ထားခဲ့ကြတဲ့ငါးဖန်ပိုက်တွေကြောင့်ရေနေတဲ့တဝါတွေအသက်သေဆုံးရတဲ့အထိဒုက္ခရောက်ကြရတာကိုသိစေဖို့ဖန်တီးထားတာဖြစ်ပါတယ
် C'est une œuvre qui est faite de anciennes filets de pêche nommés filets fantômes
ရေထဲမှာဒီတိုင်းဆွန့်ပစ်ထားခဲ့ကြတဲ့ငါးဖန်ပိုက်အဟောင်းတွေသုံးပြီးတန်တာကြောက်တန်းတစ်ခုကိုဖန်တီးထားတာဖြစ်ပါတယ်မောင်ဆေးမျိုးကကုမ္ပဏီထုနဲ့ပေါင်းပြီးဒီငါးဖန်ပိုက်အဟောင်းတွေကိုရှာဖွေဆဲယူထားတာပါကျွန်တော်တို့ကဘာကြီးရဲ့ပင်လယ်ရေသမုဒ္ဒရာတွေထဲမှာတဘာဝအတိုင်းရှိနေတဲ့အရာတွေဘလောက်အနေနဲ့များနေသလဲဆိုတာကိုပေါ်လွင်စေအောင်တန်တာကြောက်တန်းအတုတစ်ခုကိုလှုပ်ထားတာဖြစ်ပါတယ
်ကဘာကြီးပူနွေးလာမှုရဲ့ဆိုးကျိုးကတက်ရှိအလုံးအပေါ်တက်ရောက်မှုရှိနေတယ်ဆိုတာကိုပုံဖော်ဖန်တီးထားတဲ့အနုကီးဆိုတဲ့ဖန်တီးမှုကိုလည်းမိထွန်းပွဲတော်လာသူလူကြီးလူငယ်မရွေးသဘောကျကြပါတယ်။အေးခဲတဲ့အတိတ်ဆဝိုင်းဒေသမှာနေထိုင်ကြတဲ့အင်းညွတ်ရဲ့တိုင်းရင်းသားတွေလိုအနုကီးဇက်ကောင်လေးနှစ်ကောင်ကိုဖန်တီးထားတာဖြစ်ပါတယ်
။ Les Anoukis ce sont des personnages des petits personnages blancs inspirés des Inuit.
အင်းညွတ်ရဲ့တိုင်းရင်းသားတွေကိုသဘောကျပြီးတော့အနုကီးလိုနာမည်ပေးထားတဲ့ဇက်ကောင်လေးတွေကိုဖန်တီးထားတာပါ။သူတို့နေထိုင်တဲ့ပတ်ဝန်းကျင်မှာရေခဲတွေအေးပျော်ကုန်တဲ့အတွက်သူတို့ကမ္ဘာတခြားနေရာတွေမြို့တွေစီကိုလှည့်လည်ပြီးတော့သွားနေရတယ်ဆိုတာကိုသိဖို့ထားတာဖြစ်ပါတယ်။ပျော်ပျော်နေတတ်တဲ့ဒီဇက်ကောင်လေးတွေကတယောက်နဲ့တယောက်ခင်မင်းရင်းနှီးမှုအတူတကွရှိမှုကိုကိုးစားပြုတယ်လို့ကျမတို့ရဲ့ခံစားချက်တွေကိုလည်းသူတို့ကပြောပြနိုင်ပါတယ်။ကမ္ဘာကြီးပုံရိပ်လာမှုရဲ့တယောက်မှုတွေကိုတိုက်ရိုက်ခံနေရတဲ့အင်ညွတ်တိုင်းရင်းသားတွေဖြစ်တော့တဘာဝပတ်ဝန်းကျင်အကြောင်းကိုလည်းသူတို့ကပြောပြနေကြပါတယ်။
Christmas ကိုကြိုဆိုတဲ့ Leon Mithun ပွဲတော်ကိုနှစ်စဉ်ဒီဇင်ဘာလဇန်နိုင်မှာ၄ရက်ကြာကျင်းပပါတယ်။မြို့ရဲကအထင်ကြီးနေရာတွေဒါမကအပန်းဖြေအနားယူနိုင်ကြတဲ့ပန်းချံတွေမှာပါမိအောင်တွေနဲ့အမှုပညာဖန်တီးမှုတွေကိုပုံဖော်ပြသထားတဲ့အတွက်မိအလှတွေကိုလှည့်ပတ်ကြည့်ရင်းတယောက်နဲ့တယောက်ဆုံတွေ့နိုင်ကြတာကိုမြို့ကန်တွေသဘောကျနေကြပါတယ်
။ Ça rapproche le monde, il y a tout le monde qui sort. Enfin, c'est quand même le côté
တွေအားလုံးအတူရှိနေကြလေဆိုတဲ့စူးစမ်းမှုမျိုးဖြစ်စေပါလေ။အိမ်ပြန်ရောက်နေကြပြီမဲ့ Christmas အငွေတက်တွေနဲ့ညွှန်းထွေးပျော်ရွှင်မှုကိုခံစားရပါတယ်။ နှစ်သက်မကူးခင်အခုလိုနှစ်သက်ကူးကြတဲ့ပွဲတော်မျိုးကိုကျမသိပြီးတော့နှစ်သက်သဘောကျပါလေ
။ဆောင်းရသည်ချမ်းအေးတဲ့ကာလမှာမိထွန်းပွဲတော်ကြောင့်စိတ်အမောတွေကိုခဏတာပြေစေတယ်လို့တချို့ကလည်းပြောပါတယ်
။ Besoin, il y en a vraiment besoin, c'est important, c'est des petits événements comme ça qui permettent de lâcher un peu.
ဒီလိုပွဲမျိုးကျမတို့လိုအပ်တယ်အရေးပါတယ်လို့ထင်ပါတယ်။ဒီလိုပွဲတော်မျိုးရှိတဲ့အတွက်ကျမတို့တွေနေ့တူဝရုံးကန်လှုပ်ရှားနေကြရတဲ့ဘဝကနေခဏလွတ်မြောက်သွားတယ်လို့ခံစားရပါတယ်။လူမှုဘဝမှာကြုံနေကြရတဲ့အခက်အခဲတွေဆိုရင်တောကတွေကနေခဏတာလွတ်မြောက်သွားစေပါတယ်။တညက်နေပဲဖြစ်ဖြစ်ကိုယ်မှာရှိတဲ့အခက်အခဲတွေကိုခဏပြေးဖယ်ထားပြီးစိတ်ချမ်းသာပျော်ရွှင်သွားစေပါတယ်
။မြို့ထဲတဝိုက်မိအောင်တွေနဲ့အလှဆင်ဖန်တီးပြသမှုတွေကိုလူတွေလွယ်လွယ်ကူကူချေချင်းရှောက်ကြည့်နိုင်ကြဖို့အတွက်မိထွန်းပွဲတော်ကျင်းပတဲ့နေရာတဝိုက်လမ်းတွေကိုပွဲတော်ချိန်တွင်ပိတ်ထားပါတယ်။အဲ့လိုပိတ်ထားလို့တွားရည်လာရည်ခက်ခဲတာကိုတော့မြို့ကန်တချို့ကတိတ်ပြီးတော့သဘောမကျကြပါဘူ
း C'est beau mais c'est un peu chiant pour ceux qui travaillent encore surtout moi le soir
မှတော့လှပါတယ်ဒါပေမဲ့ကျမလိုညာဘက်အလုပ်လုပ်တဲ့သူမျိုးအတွက်နည်းနည်းစိတ်နှောက်ယှက်ဖြစ်ရပါတယ်လမ်းတွေအလုံးပိတ်ထားတော့အိမ်ပြန်ရတာခက်ခဲပါတယ်ကျမနေတာကတိတ်မဝေးတော့ကံကောင်းတယ်လို့ပြောရမှာပါကျမရဲ့လုပ်ဖို့ကြိုက်ဘက်တည်းဆိုရင်ငားရက်ခွက်ဘက်မှာနေကြတော့အိမ်ပြန်ရခက်ကြပါတယ်လမ်းတွေပိတ်ထားတော့ဘတ်ကားတွေအလုံးယင်ကြောထဲမှာရှေ့ဆက်သွားမရဖြစ်နေကြပါတယ်။ပွဲတော်က၄ရက်ထဲမှတော်ပါသေးတယ်
။ပြည်သက်နိုင်ငံတောင်ပိုင်းကလီယွန်မြို့ကိုနှစ်စဉ်ကဘာလှည့်ဧည့်သည်6တန်းထက်မနည်းလာတယ်လို့လီယွန်ခီးသွားလုပ်ငန်းဌာနရဲ့ကိန်းဂဏန်းတွေမှာဖော်ပြပါရယ်။အခုလိုမျိုးနိုင်ငံဆောင်ကကဘာလှည့်ခီးသည်တွေအလားများတဲ့မြို့မှာအခု2024ဒီဇင်ဘာလ5ရက်ကနေ6ရက်နေ့အထိ4ရက်ကျင်းပခဲ့တဲ့လီယွန်မီထွန်းပွဲတော်ကိုပြင်းထန်ပြည်တွင်းနဲ့နိုင်ငံတကာဧည့်သည်2တန်းလောက်လာတယ်လို့ပွဲစီစဉ်သူတွေကပြောပါတယ်။ဘယ်သူမဆိုအခမဲ့လာကြည့်နိုင်တဲ့လီယွန်မျိုးကမီထွန်းပွဲတော်မှာဧည့်သည်တွေအနေနဲ့ပရဟိတအလူအတွက်ဖျောင်းနိုင်တစ်ချောင်းကို2ယူရိုနဲ့ဝယ်ယူပြီးတော့ခရစ်စမတ်ကောင်းကြီးမင်္ဂလာတွေမျှဝေနိုင်ဖို့လဲစီစဉ်ပေးခဲ့ပါတယ်ရှင်။ကျွန်မစီမံပါမှာ
။မဆူမြမွန်စီစဉ်တစ်ဆက်တဲ့ကဘာတလောခီးသွာအပတ်စဉ်အစီအစဉ်ကိုကြည့်ရှုနားဆင်ခဲ့ကြရတာပါခင်ဗျာ။ဗီအမေရိကန်အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခင်ဗျာအခုတော့မကြခင်အစီအစဉ်တွေမပြည့်စုံခင်ဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျုပ်ချုပ်ကိုကိုစောမို့ကျော်ကတလဲပြောပြပေးဦးမှာပါခင်ဗျာ
ကန်ယူကန်မြို့သားအစည်းအရုံးရဲ့ဌာနချုပ်စခန်းဟောင်းဖြစ်တဲ့ထိုင်းမြန်မာနယ်စပ်တောင်ရင်မြကန်းဘော်ကမာနေပလောစကံကိုစစ်ကောင်စီတပ်တွေလက်ထက်ကနေပြန်လည်သိမ်းယူလိုက်ကြောင်းတောင်း KNU တာဝန်ရှိသူတူကပြောဆိုပါရတယ်။စစ်ကောင်စီထိန်းချုပ်ထားတဲ့စကံကိုမကြသေးခင်ကစတင်တိုက်ခိုက်ခဲ့ပြီးအခုနောက်ဆုံးသိမ်းပိုက်နိုင်ခဲ့တာဖြစ်တဲ့အကြောင်းဒီကနေ့အင်္ဂါနေ့မှာ KNU တာဝန်ရှိသူတူဖြစ်တဲ့ဖရိုစောတမင်ထွန်းကိုကိုးကားပြီး AFP သတင်းကဖော်ပြပါတယ်။ရုရှားနိုင်ငံမော်စကိုမြို့တော်မှာဒီကနေ့ဘုံးပေါက်ကွဲခဲ့တဲ့အတွက်နျူကလ িয়ার ဇီဝနဲ့ဓာတုကာကွယ်ရေးတပ်ဖွဲ့တပ်မှုဒုတိယဗိုလ်ချုပ်ကြီးအိုက်ဂေါ်ကာလော့ဖ်နဲ့အခြားသူတွေ့ဆုံသွားတဲ့အကြောင်းရုရှားအာဏာပိုင်တွေကအတည်ပြုပြောဆိုပါတယ်တိုက်ခိုက်မှုဟာယူကရိန်းလက်ချက်ဖြစ်တယ်လို့လဲယူကရိန်း SBU တပ်ဖွဲ့ကိုကိုးကားပြီးရိုက်တာနဲ့ AFP သတင်းတွေကဖော်ပြကြပါတယ်ဒုဗိုလ်ချုပ်ကြီးအိုက်ဂေါ်ကာလော့ဖ်နဲ့လက်ထောက်ဟာလူနေတိုက်ခန်းကနေလမ်းပေါ်ကိုထွက်လာစဉ်အနီးနားမှာရပ်ထားတဲ့လျှက်စစ်မော်တော်ဆိုင်ကယ်ကနေပေါက်ဘုံပေါက်ကွဲခဲ့ပြီးသေဆုံးခဲ့တာလို့ရုရှားတာဝန်ရှိသူတွေကပြောပါတယ်။ရုရှားစစ်ပွဲအတွင်းမြောက်ကိုရီးယားကရုရှားကိုငွေကြေးနဲ့စီးရဲအကူအညီတွေပေးနေတဲ့အပြင်ပယ်ဒိတ်မစ်ဆိုင်းတုံးအစီအစဉ်တွေဆက်လုပ်နေတဲ့အတွက်အမေရိကန်ပြည်ထောင်စုကမြောက်ကိုရီးယားနဲ့ရုရှားကိုဒဏ်ခတ်ရေးယူမှုတွေထပ်မံလှုံ့ဆော်လိုက်ပါတယ်။စီးရီးယားနိုင်ငံမှာသမ္မတဘာရှယ်အယ်အာဆတ်ဖြုတ်ချပြီးနောက်တပုံးတွေအောင်ပွဲခံခဲ့တဲ့အခြေအနေကို IS Islamic စစ်သွေးကြတဲ့ကအခွင့်ကောင်းယူမှာကိုစိုးရိမ်တဲ့အမေရိကန်ကလေကြောင်းကနေတိုက်ခိုက်မှုတွေတိုးမြင့်လှုပ်ဆောင်နေပါတယ်။ရုရှားတပ်ဖွဲ့တွေနဲ့လေကြောင်းစစ်ကူတွေကြားသမ္မတအာဆတ်အစိုးရတပ်တွေကင်းလဲလေရှိတဲ့စီးရီးယားအလဲပိုင်းက IS စစ်သွေးကြနယ်မြေတွေကိုဥတီပစ်ခတ်တိုက်ခိုက်တာဖြစ်ပါတယ်။ဂါဇာဒေသမှာဟာမတ်စ်ကိုစစ်ဆင်တိုက်ခိုက်နေတဲ့အစ္စရေးအနေနဲ့ဂါဇာကိုလုံခြုံရေးအယထိန်းချုပ်နိုင်မဲ့လို့ကာကွယ်ရေးဝင်ကြီးအစ္စရေးကတ်စကဒီကနေ့အင်္ဂါနေ့မှာထုတ်ဖော်ပြောဆိုလိုက်ပါတယ
်ဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကိုကိုစောမိုးကျော်တင်ပြပေးခဲ့တာပါခင်ဗျာအင်္ဂါနေ့ညအတွက်အစီအစဉ်တင်ဆက်မှုတွေမကြခင်ပြီးဆုံးတော့မှာပါဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရေးမှုကမခင်လေးဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရောဘတ်ဘတ်စ်နဲ့ဂျွန်ဘေးဟမ်ဇာတို့ဖြစ်ကြပါတယ်ခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါVO American အတန်ရဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုခဲ့ကြရတာပါ။တော်ရရှိမှန်းတဲ့ကွာမြန်မာပြည်သူပြည်သားအားလုံး pe an ye khat tin kin we pi lo loin san na ri a myan song pi wa nai ja ba se kya video ko chi shu a pe ja de twel le a thu be jesus tin shi ba de
This program has come to you.